Welcome to the Voice of America in Burmese.
Minglam ne kimashe Washington Bureau of VOA American tan ga ni 2016 khu ni February la 10 ye Buddha bu ni ne khin season ni ko Myanmar sanaw chain minet 6 nai ga ni 9 nai thi line to meter 24 32 40 ru ga ni dai yai thon lwin twa ma ba shin.ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်ဗျခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့နယူးဟမ်ရှယ်ပြည်နယ်သားတွေဟာသမရကိုယ်စားလှယ်လောင်းတွေရဲ့ပါတီရင်းရွေးချယ်မှုတွေအတွက်အခုအတန်းလွင့်နေတဲ့အချိန်မှာမဲပေးနေကြပါတယ်မြောက်ကိုရီးယားနိုင်ငံဟာနျူကလ িয়ার တပ်ပေါင်းမှုပြန်လည်လက်ပတ်နေဖြစ်တဲ့အတွက်ပလူတိုနီယမ်နဲ့မကြခင်မှာထုတ်လွှတ်နိုင်လိမ့်မယ်လို့အမေရိကန်ထောက်လိုင်းအကြီးအကဲကပြောပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တာမအသစ်ဖြစ်ဒုတိယလက်ထောက်နိုင်ငံရဲ့ဝန်ကြီးစကော့မာရှယ်ကိုအထက်လွှတ်တော်ကတခဲနဲ့အတည်ပြုပေးလိုက်ပါတယ်ဒီလိုထူးခြားတဲ့မြန်မာနိုင်ငံတကာသတင်းတွေကိုမှန်နန္ဒာချန်နယ်တူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီကိုစော်ဝင်းလိုက်သတင်းစီစဉ်အပြီးမှလည်းဒီအမေရိကန်ပြည်ထောင်စုအထက်လွှတ်တော်မှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တာမကြီးအသစ်ဖြစ်စကော့မာရှယ်ကိုကံကွယ်မဲမရှိဘဲနဲ့အတည်ပြုလိုက်ကြောင်းအထက်လွှတ်တော်ဥက္ကဋ္ဌအခုလိုကြေညာသွားတာကိုလည်းကြားဖို့ရှိပါတယ်
The yeas are 90, the nays are 0, and the nomination is confirmed.
အဲ့ဒီနောက်မှာတော့မြန်မာလွှတ်တော်မှသတင်းမီဒီယာတွေကိုကန့်သက်လိုက်တဲ့အပေါ်တုံ့ပြန်တံတွေကိုလည်းနားဆင်ရမှာပါ။ဒါအပြင် American ပြည်ထောင်စု New Hampshire ပြည်နယ်မှာကျင်းပနေတဲ့မဲပေးရေးချွဲပွဲတွေရဲ့နောက်ဆုံးအခြေအနေတွေကိုလည်းစူးစီးတင်ပြပေးဖို့ရှိပါတယ်။အစီအစဉ်နောက်ပိုင်းမှာတော့အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကိုတင်ပြမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့မနန္ဒာချန်တို့ကပြောပြပါအောင်ရှင်။
အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်နဲ့ရီပက်ဘလီကန်ပါတီတွေကိုကိုစားပြုဝင်ရောက်ရွေးခံကြမဲ့သမ္မတကိုယ်စားလှယ်လောင်းတွေကိုရွေးချယ်ဖို့အတွက်ပြည်내ကဥဆောင်ပြုလုပ်တဲ့ပါတီတွင်ရွေးချယ်မှုတွေအတွက်မဲပေးကြဖို့နယူးဟမ်ရှယ်ပြည်နယ်သားတွေအင်္ဂါနေ့ကလူတန်းရှည်ကြီးကြားမှာစောင့်ဆိုင်းခဲ့ကြပါတယ်။ပြည်내အတွင်းကအကြီးဆုံးမြို့ဖြစ်တဲ့မန်ချက်စတာမြို့ကနေဟာအေဂျင့်နဲ့ရာသီဥတုကြားမှာသူတို့နှစ်သက်ရာကိုယ်စားလှယ်လောင်းတွေကိုမဲပေးခဲ့ကြတဲ့အကြောင်းတွေကိုပြန်ပြောပြကြပါတယ်။လွန်ခဲ့တဲ့ရက်တုန်းကနယူးဟမ်ရှယ်ပြည်နယ်တဝန်း၈လက်မလောက်ရှိတဲ့နေ့နေကြားခဲ့တာကြောင့်တချို့နေရာတွေမှာသွားလာရေးအခက်အခဲတွေရှိခဲ့တယ်လို့ဆိုပါတယ်။မဲယုံတွေကိုမနေ့၁၇နာရီနဲ့ည၈နာရီကြာဖွင့်ထားရမှာဖြစ်ပါတယ်။ဒါပေမဲ့လည်းဒါဇင်နဲ့ချီတဲ့မဲယုံတွေဟာတတ်မှတ်ထားတဲ့အချိန်နဲ့စောပြီးဖွင့်ပေးခဲ့ကြသလိုတချို့မဲယုံတွေဟာလည်းတတ်မှတ်ချိန်နဲ့နောက်ကျပြီးမှပိတ်မဲ့အလားအလာရှိနေပါတယ်။ပြည်내တွင်းကပထမဆုံးမဲပေးမှုတွေကိုတော့ Dixville ဆိုတဲ့မြို့ကလေးအသေးလေးမှာစတင်ခဲ့တာလို့ဆိုပါတယ်။အဲ့ဒီမြို့ကလေးကရရှိမဲ့ကိုယ်စားလှယ်အရေးအတွက်၄ဦးစလုံးကို Vermont ပြည်နယ်အထက်လွှတ်တော်မှ Bernie Sanders ကအနိုင်ရရှိသွားပြီး Republican Party ဘက်မှာတော့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich ကဘီလီယံနာတထေးကြီး Donald Trump ရဲ့အနေငယ်တာပြီးတော့ကိုယ်စားလှယ်လောင်းအရေးအတွက်3ဦး2ဦးနဲ့အကပ်ပြီးတော့အနိုင်ရရှိထားပါတယ်။ Bernie Sanders ဟာနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton အပေါ်ရရှိနေတဲ့အသာစီးကယော့လာတာတွေ့ရပေမဲ့လည်းအတော်လေးကွာနေစေရှိနေတာကိုတွေ့ရပါတယ်။ American နိုင်ငံရေးအစ်စ်နှစ်အရာသမရလောင်းနေအနေနဲ့ Caucus လို့ခေါ်တဲ့ပါတီတွင်းနဲ့ Primary လို့ခေါ်တဲ့ပြည်내ကဥဆောင်ကျင်းပတဲ့ပါတီတွင်းရွေးချယ်မှုတွေမှာပြည်내တစ်ခုချင်းစီအတွက်တတ်မှတ်ထားတဲ့ကိုယ်စားလှယ်လောင်းနေအနိုင်ရအောင်ရှင်ပြန်ကြရမှာဖြစ်ပေမဲ့ပါတီတစ်ခုနဲ့တစ်ခုပြည်내တစ်ခုချင်းစီမှာတတ်မှတ်ထားတဲ့ကိုယ်စားလှယ်အရေးအတွက်တွေဟာမတူညီကြပါဘူး။ Democratic Party အတွက်တနင်္ဂနွေအလုံးအတိုင်းတာနဲ့ကိုယ်စားလှယ်စုစုပေါင်း4963ဦးရှိတဲ့အထက်ကသမရလောင်းဖြစ်ပါတီကိုယ်စားပါတီကိုကိုစားပြုရှင်ပြိုင်နိုင်မှုအတွက်ကိုယ်စားလှယ်အရေးအတွက်2382ဦးအနိုင်ရရှိဖို့လိုပါတယ်။ Republican Party ဘက်မှာတော့ကိုယ်စားလှယ်အရေးအတွက်စုစုပေါင်း2482ဦးရှိတဲ့အထက်ကပါတီကိုစားပြုဝင်ရောက်ရှင်ပြိုင်နိုင်မှုအတွက်ကိုယ်စားလှယ်ပေါင်း1239ဦးအနိုင်ရရှိဖို့လိုအပ်ပါတယ်။
American ဒေသစံတော်ချိန်အင်္ဂါနေ့ကကျင်းပနေတဲ့ New Hampshire ပြည်နယ် Primary လို့ခေါ်တဲ့ပါတီတွေရဲ့သမ္မတကိုယ်စားလှယ်လောင်းပနမရွေးချယ်ပွဲဟာ၄နှစ်မှတစ်ခါကျင်းပတဲ့ American သမ္မတရွေးကောက်ပွဲအတွက်ပထမဦးဆုံးအကြိမ်ပနမရွေးချယ်ပွဲဖြစ်ပါတယ်။ဒီရွေးချယ်ပွဲကို February 1ရက်နေ့က Iowa မှာကျင်းပခဲ့တဲ့ပါတီတွင်ရွေးကောက်ပွဲတွေပြီးမှကျင်းပလေရှိပါတယ်။ American သမ္မတရွေးကောက်ပွဲကျင်းပတဲ့ဖြစ်စဉ်မှာမဲပေးပုံမဲပေးနည်းနှစ်မျိုးရှိပါတယ်။ပထမကတော့ Caucus လို့ခေါ်တဲ့ပြည်내လိုက်ပါတီတွင်အမည်တင်သွင်းမဲ့သမ္မတကိုယ်စားလှယ်လောင်းတွေရွေးချယ်ပွဲတွေနဲ့ primary လို့ခေါ်တဲ့ပြည်내ကဦးစီးပြီးတော့အကျိုးရွေးကောက်ပွဲတွေပြီးဂျွန်လလယ်လောက်ထိအချိန်ခွဲပြီးတော့ပြည်내နဲ့ American ပိုင်တဲ့နယ်မြေတွေရှိဒီမဲဆန္ဒရှင်တွေကသူတို့အဓိကနိုင်ငံရေးပါတီတွေကနေနောက်ဆုံးတင်သွင်းမဲ့သမ္မတကိုယ်စားလှယ်လောင်းတွေအတွက်မဲပေးကြတာဖြစ်ပါတယ်။ဒီနောက် Republican နဲ့ Democrat သမ္မတကိုယ်စားလှယ်လောင်းတွေအပြင်တခါတရံတခြားတတိပုဂ္ဂလပုဂ္ဂိုလ်တွေကအပါအဝင် ဒီနိုဝင်ဘာလရဲ့ပထမဦးဆုံးကြတဲ့တနင်္လာနေ့အပီအင်္ဂါနေ့မှာကျင်းပတဲ့နိုင်ငံတော်ဝန်အမေရိကန်သမ္မတရွေးကောက်ပွဲတွေမှာမဲပေးကြရတာဖြစ်ပါတယ်ဒီနေ့ရွေးကောက်ပွဲကျင်းပမယ့်နေ့ဟာနိုဝင်ဘာလ၈ရက်နေ့မှာကြပါတယ်နယူးဟမ်ရှိုက်ပြည်နယ်primary လို့ခေါ်တဲ့ပါတီတွေရဲ့သမ္မတကိုယ်စားလှယ်လောင်းပနမရွေးချယ်ပွဲကိုပြည်내နဲ့ဒေသခံအစိုးရတွေကတာဝန်ယူကျင်းပကြတာဖြစ်ပြီးတော့ caucus လို့ခေါ်တဲ့ပါတီတွင်သမ္မတကိုယ်စားလှယ်လောင်းတွေရွေးချယ်ပွဲတွေကိုတော့နိုင်ငံရေးပါတီတွေကတိုက်ရိုက်တာဝန်ယူကျင်းပကြရတာဖြစ်ပါတယ်။တချို့ပြည်내တွေက caucus တွေကိုသာကျင်းပပြီးတော့တချို့တို့ကတော့ဒီနှစ်မျိုးစလုံးကျင်းပတဲ့ပြည်내တွေလည်းရှိပါတယ်။အခုလိုအကျိုးရွေးကောက်ပွဲတွေကျင်းပတဲ့နေ့ရက်တွေကတော့ပြည်내တွေအလိုက်ကွဲပြားကြပါတယ်။
မြောက်ကိုရီးယားနိုင်ငံဟာပြန်လည်လက်ပတ်နေပြီဖြစ်တဲ့နျူကလ িয়ার ဓာတ်ပေါင်းဖို့ကနေပလူတိုနီယံနဲ့မကြခင်သတင်းပတ်အတွင်းစုဆောင်းနိုင်မှာဖြစ်တဲ့အတွက်နျူကလ িয়ার လက်နက်တိစောက်ဖို့လောင်စာဖြစ်ပေးနေတယ်လို့ဖြစ်နေတယ်လို့အမေရိကန်ထောက်လိုင်းရေးအေဂျင်စီအကြီးအကဲကလွှတ်တော်အမတ်တွေကိုသတိပေးပြောကြားလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံဟာအစောပိုင်းကချင်းချောက်ပြောဆိုထားတဲ့အတိုင်းရုံပြုံနျူကလ িয়ার ဓာတ်ပေါင်းဖို့ကနေယူရေနီယံတန့်စင်ရေးအစီအစဉ်နဲ့အရေးအသွေးမြင့်မားတဲ့ပလူတိုနီယံထုတ်လုပ်မှုအစီအစဉ်တွေကိုတိုးချက်လှုပ်ဆောင်နေတယ်လို့အမျိုးသားထောက်လိုင်းရေးအေဂျင်စီအကြီးအကဲ James Clapper ကအင်္ဂါနေ့မှာပြောကြားလိုက်တာပါ။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার ဓာတ်ပေါင်းဖို့ကိုလွန်လောက်တဲ့အချိန်ကြာကြာလက်ပတ်ထားနိုင်ခဲ့ပြီးဖြစ်တဲ့အတွက်လာမယ့်သတင်းပတ်အနည်းငယ်ကနေလအနည်းငယ်အတွင်းဓာတ်ပေါင်းပိုကနေပလူတိုနီယံတွေကိုထုတ်ယူနိုင်တော့မယ်လို့သူ့အနေနဲ့စုံစမ်းသိရှိထားကြောင်း James Clapper ကပြောပါတယ်။ရုံပြုံနျူကလ িয়ার ဓာတ်ပေါင်းပိုကိုမြောက်ကိုရီးယားက2008ခုနှစ်မှာပိတ်ထားခဲ့တာဖြစ်ပေမဲ့2013ခုနှစ်ကပြုလုပ်ခဲ့တဲ့နျူကလ িয়ার စမ်းသပ်မှုအပြီးပြန်လည်ဖွင့်လှစ်မယ်လို့ကတိပြုပြောဆိုခဲ့တာပါ။
အမေရိကန်ထက်လွတ်တော်အနေနဲ့မြောက်ကိုရီးယားအရေးပုံမှုပြင်းထန်တဲ့တံခတ်ပိတ်ဆို့မှုတွေကိုဗုဒ္ဓဟူးနေ့အစောဆုံးထားအတည်ပြုဖို့ရှိပါတယ်။ဒါဟာနျူကလ িয়ার လက်နက်သေဆောင်နိုင်ရရှိတဲ့တာဝေးပစ် rocket ဒုံးကြီးပျုံယန်းကပြစ်လွတ်ခဲ့ပြီးတဲ့ရဲအနေငယ်အကြမှာပဲအရေးယူဆောင်ရွက်လိုက်တာဖြစ်ပါတယ်။လွန်ခဲ့တဲ့သတင်းပတ်အနေငယ်ကလည်းမြောက်ကိုရီးယားကနျူကလ িয়ার စမ်းသပ်မှုတွေကိုပြုလုပ်ခဲ့တာပါ။အထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌ Republican Party က Bob Corker ကဒီဆုံးဖြတ်ချက်ကိုတခဲနဲ့အတည်ပြုလိုက်မယ်လို့ VOA ကိုပြောကြားခဲ့ပါတယ်။မြောက်ကိုရီးယားတန်ခတ်ပိတ်ဆို့မှုဥပဒေကြောင့်ဆွေးနွေးနိုင်မှုအတွက်စွန့်ရင်ဆိုင်ရာဥပဒေကြောင့်ဆွေးနွေးမှုကိုအထက်လွှတ်တော်ကဆိုင်းငံ့ခဲ့ပါတယ်။ပြီးခဲ့တဲ့လကကော်မတီကအတည်ပြုခဲ့တဲ့ဥပဒေကြောင့်အရမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကိုဆက်လက်အကူအညီပေးနေပြီးစစ်ကမ်းကိုငွေကြေးထောက်ပံ့နေတဲ့တရုတ်နိုင်ငံကဒီအဖွဲ့အစည်းတွေကိုအရေးယူဖို့လည်းထည့်သွင်းထားပါတယ်။တစ်ချိန်တည်းမှာပဲကုလသမဂ္ဂလုံခြုံရေးကောင်စီကလည်းမြောက်ကိုရီးယားရဲ့တာဝေးပစ်ဒုံးလက်နဲ့ပြစ်လွတ်မှုကိုပြင်းပြင်းထန်ထန်ရှုတ်ချလိုက်ပြီးပျုံယန်းရဲ့အပြုမှုကိုထိန်းချုပ်ဖို့တည်တာတဲ့အရေးယူဆောင်ရွက်မှုတွေချမှတ်ဖို့အဆင်သင့်ရှိတယ်လို့ပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံအနေနဲ့ပျုံယန်းပေါ်ဒဏ်ခတ်ပိတ်ဆို့မှုအစ်စ်တွေချမှတ်ရမှာထောက်ခံဖို့ဖိအားတိုးပေးခြင်းခံနေရပြီးတော့တရုတ်ကတော့မြောက်ကိုရီးယားမှာမတိငြိမ်မှုဖြစ်မှာစိုးရိမ်တဲ့အတွက်ချိန်ဆဖို့လိုအပ်တယ်လို့ထုတ်ဖော်ပြောကြားခဲ့ပါတယ
်။ VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 943ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုံလွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။လာမယ့်အောက်တိုဘာလမှာစတင်မဲ့အမေရိကန်ဘန်ဒါနစ်အတွက်အသုံးစရိတ်ဖြစ်တဲ့ဒေါ်လာတန်ပေါင်း 41,000 ရှိတဲ့အစိုးရအသုံးစရိတ်ကိုသမ္မတဘာရက်အိုဘားမားကအင်ကန်နေ့မှာလွှတ်တော်ကိုတင်သွင်းလိုက်ပါတယ်။ဒါပေမဲ့Republican အများစုထိန်းချုပ်ထားတဲ့အောက်လွှတ်တော်ကသမ္မတအနေနဲ့သူ့ရဲ့နောက်ဆုံးနှစ်အတွင်းလှုပ်ဆောင်ဖို့တင်သွင်းထားတဲ့တချို့အစီအစဉ်သစ်တွေကိုမျက်ကွယ်ပြုထားမဲ့အကြောင်းပြောဆိုနေကြပြီဖြစ်ပါတယ်။သူ့ရဲ့သမ္မတရာထူးကိုဆက်ခံမဲ့သူအတွက်ရွက်ောက်ပွဲတွေကျင်းပနေတဲ့နှစ်မှာ Democratic Party ကိုကိုယ်စားပြုပြီးရွက်ောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့သမ္မတလောင်းကထောက်ခံနိုင်ပြီး Republican Party ကိုယ်စားပြုသမ္မတလောင်းကကန့်ကွက်နိုင်မဲ့အဆိုပြုချက်အသစ်တွေကိုဒီမိုကရက်တစ်ပါတီဝင်သမ္မတဩဘားမားကတင်သွင်းထားတာဖြစ်ပါတယ်။သမ္မတဩဘားမားကအဆိုပြုထားတဲ့2019ခုနှစ်အတွက်အစိုးရအသုံးစရိတ်ဟာအခုနှစ်အတွက်အဆိုပြုထားရတဲ့900ခန့်နှုန်းပိုများလာတာဖြစ်ပြီးအရှေ့အလယ်ပိုင်းဒေသတစ်လျှောက်လုံးမှာရှိတဲ့ IS Islamic စစ်သွေးကြွတွေကိုတိုက်ခတ်ရေးတန့်ရှင်းတဲ့ပို့ဆောင်ရေးအစီအစဉ်ဖြစ်လာရေးကိုဦးတည်ဆောင်ရွက်နိုင်ဖို့အတွက်ရန်စိမ့်တပေပါကို10ဒေါ်လာအခွန်ကောက်ခံရေးကင်ဆာရောဂါကုသနိုင်ရေးအတွက်သူတည်တနာအသစ်တွေချမှတ်လှုပ်ဆောင်ရေးဝင်ငွေနဲ့ကျောင်းသားတွေကိုငွေကြေးကူညီထောက်ပံ့ရေးစတာတွေလှုပ်ဆောင်သွားမယ်လို့ဆိုပါတယ်။GPS နဲ့ထိန်းချုပ်တဲ့ smart bomb လို့ခေါ်တဲ့အစင်းမြင့်နည်းပညာသုံးဘုံပေါင်း 4,000 ကျော်ဝယ်ယူရေးအပါအဝင် IS Islamic စစ်သွေးကြွတွေကိုတိုက်ခိုက်ရေးအတွက် 900 ရာခိုင်နှုန်းတိုးမြှင့်ပြီးတော့သမ္မတဩဘားမားကဒေါ်လာ 9.5 ဘီလီယံအသုံးပြုဖို့စီစဉ်ထားတာဖြစ်ပါတယ်။
အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရှေ့ရှာနယ်ပစိဖိတ်ရေးအကြီးတန်းဒူလက်ထောင်နိုင်ငံခြားရေးဝန်ကြီးစကော့မာစီယာကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဖြစ်ဖေဖော်ဝါရီလ9ရက်အင်္ဂါနေ့ကအထက်လွှတ်တော်မှတခဲနဲ့အတီးပြုလိုက်ပါတယ်။အမေရိကန်မြန်မာဆက်ဆံရေးပုံမှန်ခိုင်မြဲစေဖို့ရည်ရွယ်ချက်နဲ့သမ္မတဘရက်ခ်အိုဘားမားကနေပြီးခဲ့တဲ့အောက်တိုဘာလမှာမြေစင်းတင်သွင်းခဲ့ပြီးတဲ့နောက်အထက်လွှတ်တော်တရက်လုံးကနေမဲခွဲဆုံးဖြတ်ရမှာဝန်ကြီးမာစီယာကိုကန့်ကွက်သူမရှိဘဲအတီးပြုလိုက်တာဖြစ်ပါတယ်။သံတမန်ကြီးဖြစ်အတီးပြုတ်ထောက်ခံကြဖို့မဲခွဲဆုံးမဆုံးဖြတ်ခင်မှာပဲကြံကိုစလဲတွေကိုတိုက်တွန်းခဲ့တဲ့အာကန်ဆက်ပြည်နယ် Republican ထက်လွတ်တော်မှ Tom Cotton ကတော့မြန်မာနိုင်ငံမှာပြောင်းလဲတွေဆက်လက်ပေါ်ပေါက်လာစေဖို့ရည်ကြီးတဲ့အခိုက်အတန့်ဖြစ်တယ်လို့ဒေတာရင်းမှာပထဝီဝင်နိုင်ငံရေးအချက်အချာကြားတဲ့အတွက်လည်းအာရုံစိုက်ဖို့လိုအပ်တဲ့အကြောင်းကိုပြောကြားသွားခဲ့ပါတယ်
အိန္ဒိယနိုင်ငံကထိန်းချုပ်ထားတဲ့ကက်ရှမီးဒေသမှာရှိတဲ့ကမ္ဘာအမြင့်ဆုံးစစ်မြေပြင်မှာရှိတဲ့နင်းတူအောက်10မီတာမှာ6ရက်ကြာနှိမ့်မြုပ်နေခဲ့တဲ့အိန္ဒိယစစ်သားတအူးဟာအသက်မသေဖို့အတွက်ဆေးရုံမှာစိတ်ကူတမှုခံယူနေရပါတယ်။ဟာမနတ်သပါကော့ပတ်နဲ့တခြားအိန္ဒိယစစ်သား9ဦးတို့ဟာမီတာ 9,800 အမြင့်ရှိတဲ့ဆီယာချန်ရေကဲတောင်ပေါ်ကစစ်စခန်းမှာတာဝန်ကျနေစဉ်ဗိုလ်ထုနေကရေကဲတောင်ပြိုကျပြီးတော့နင်းတူတွေအောက်မှာပြိမိနေကြတာဖြစ်ပါတယ်။ထူးခြားအောင်ပွဲကောင်းစွာပဲအသက်မသေပဲနင်းတူအောက်မှာပြိမိနေတဲ့သူကိုကယ်ဆယ်ရေးအဖွဲ့ကတွေ့ရှိခဲ့တာကြောင့်နယူးဒေလီမြို့မှာရှိတဲ့ဆေးရုံကိုတယ်လာပြီးတော့ဆေးကုသမှုပေးနေတာမှာသူ့အခြေအနေဟာစိုးရိမ်ရမယ့်အနေအထားမှာရှိတယ်လို့ဆိုပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာလည်းသူ့ရှိကိုတွားရောက်ကြည့်ရှုခဲ့ပါတယ်။
တရုတ်နိုင်ငံမှာပထမအဆုံးအချိန်ပြည်ပကရောက်လာတဲ့ဇီကာဗိုင်းရပ်စ်ရောဂါကူးစက်မှုတစ်ခုကိုအတည်ပြုနိုင်ခဲ့ကြောင်းအစိုးရပိုင်းစင်ဝါသတင်းကဖော်ပြလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံကိုခရီးသွားပြီးတရုတ်နိုင်ငံဂျန်စီပြည်နယ်ကန်ရှိုင်ခရိုင်ကနေအိမ်ကိုပြန်လာတဲ့အသက်34နှစ်အရွယ်မျိုးသားမှာဒီဇီကာဗိုင်းရပ်စ်ပိုးတွေ့ရှိခဲ့ကြောင်းကိုစင်ဝါသတင်းကဖော်ပြခဲ့တာဖြစ်ပါတယ်။ဗုဒ္ဓဘုရားနေနဲ့ခင်သတင်းအစီအစဉ်ကိုကိုဇော်ဝင်းလိုက်နဲ့မနန္ဒာချန်တို့ကပြောပြသွားတာပါရှင်အခုတော့သတင်းလွှာတွေကိုနားဆင်ရမှာပါပြီးခဲ့တဲ့နှစ်အောက်တိုဘာလမှာသမ္မတဘရက်ခ်အိုဘားမားကအမြင့်ဆင်းတင်သွင်းခဲ့တဲ့အမေရိကန်နိုင်ငံသားဝင်ကြီးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာအကြီးအကဲဒုလက်ထောက်နိုင်ငံသားဝင်ကြီးစကော့မာဆီယယ်ကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဖြစ်အထက်လွှတ်တော်ကနေကန့်ကွက်မဲမရှိမနေ့ကအတည်ပြုလိုက်ပါပြီဒါဟာအမေရိကန်မြန်မာဆက်ဆံရေးပုံမှန်ခိုင်မြဲစေဖို့ရည်ရွယ်ချက်နဲ့အထက်လွှတ်တော်ကအတည်ပြုလိုက်တာဖြစ်ပါတယ်မနန္ဒာချန်ကဆက်ပြီးတော့ပြောပြမှာပါ အမေရိကန်ထက်လွှတ်တော်မှဒူလက်ထောက်နိုင်ငံသားရေးဝန်ကြီးစကော့မာစီယယ်ကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဖြစ်အမေရိကန်စံတော်ချိန်အင်ကာနေနေကင်းမိုက်မှာမဲခွဲခဲ့ကြပြီးတဲ့နောက
် The yeas are 90 the nays are 0 and the nomination is confirmed
ထောက်ခံမဲ90ကန့်ကွက်မဲမရှိနဲ့အတည်ပြုလိုက်တဲ့အကြောင်းကိုကြေညာလိုက်တာဖြစ်ပါတယ်ဒီမတိုင်ခင်ကလည်းအမေရိကန်ထက်လွှတ်တော်ရဲ့အဖွဲ့ဝင်19ဦးပါကော်မတီကနေဇန်နဝါရီလကုန်ပိုင်းမှာပဲကန့်ကွက်မဲမရှိတည်ပြုခဲ့ပြီးတဲ့နောက်အခုတခါအထက်လွှတ်တော်တရက်လုံးရဲ့အတည်ပြုချက်ကိုထပ်မံမဲခွဲရရှိခဲ့တာဖြစ်ပါတယ်။ဒီနှစ်စပိုင်းမှာပဲအမေရိကန်ကွန်ဂရက်လွှတ်တော်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးတော့မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့အာကန်ဆက်ပြည်နယ် Republican ထက်လွှတ်တော်အမတ် Tom Cotton ကတော့အတည်ပြုထောက်ခံကြဖို့မဲခွဲမဆုံးဖြတ်ခင်မှာပဲကြံကိုယ်စားလှယ်တွေကိုတိုက်တွန်းခဲ့ပါတယ်အထူးသဖြင့်ကတော့မြန်မာနိုင်ငံမှာအပြောင်းလဲတွေဆက်လက်ပေါ်ပေါက်လာစေဖို့အရေးကြီးတဲ့အခိုက်အတန့်ဖြစ်တဲ့အတွက်အာရုံစိုက်ဆောင်ရွက်ဖို့လိုတယ်လို့ပြောဆိုခဲ့ပါတယ
် Burma has undergone a remarkable transition after 50 years of brutal military dictatorship Nobel laureate
နိပေါင်း90ကြာအာဏာရှင်စနစ်နဲ့ရဲဆက်ဆက်အုပ်ချုပ်ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံမှာမကြုံဘူးလောက်အောင်အသွင်ကူးပြောင်းနေပါတယ်စစ်တပ်ကအာဏာကိုဆက်လက်ချုပ်ကင်ထားစေဖြစ်ပေမဲ့အမေရိကန်ရဲ့မူဝါဒဒစီတစ်ပိုင်းကြောင့်တဖြည်းဖြည်းပြောင်းလဲလာနေပါတယ်ဒီအပြောင်းလဲကိုကျွန်တော်တို့အနေနဲ့အားပေးရမှာဖြစ်ပါတယ်
အာရှဒေသမှာဩဇာချင်းခွင်ရှာညှိတဲ့မူဝါဒကိုကျင့်သုံးလာတဲ့သမ္မတဘရက်ခ်အိုဘားမားအစိုးရကတော့မြန်မာနိုင်ငံကအပြောင်းလဲတွေနဲ့အတူဆက်ဆံရေးတွေကိုတိုးမြှင့်ခဲ့ပါတယ်အထက်လွှတ်တော်အမတ်ကော့တန်ကတော့မြန်မာနိုင်ငံအနေနဲ့ပထဝီနိုင်ငံရေးအရာအချက်အချာကြတဲ့အတွက်လည်းအာရုံစိုက်ဖို့လိုတယ်လို့ပြောကြားသွားပါတယ်
။ Sitting as it does at the intersection of China and India, Burma is a geostrategically critical country.
Sitting as it does, အိန္ဒိယနိုင်ငံတို့ဂျာမန်တည်ရှိနေတဲ့မြန်မာနိုင်ငံဟာပထဝီအနေထားအရမဟာဗျူဟာကြကြအရေးကြီးပါတယ်။အရှေ့တောင်အာရှနဲ့အရှေ့လေပိုင်းရဲ့လမ်းစုံလမ်းကွက်မှာလည်းရှိနေတဲ့အတွက်လည်းအကြမ်းဖက်ဝါဒတိုက်ဖျက်ရေးမှာအရေးပါပါတယ်။အတုံးမပြူရသေးတဲ့သဘာဝအရင်းမြစ်တွေရှိနေတဲ့မြန်မာနိုင်ငံဟာကုံတွယ်ပဲလဲဖြစ်လာနိုင်တယ်လို့အမေရိကန်ရဲ့ကမ္ဘာပေါ်ကဥဆောင်မှုအခန်းကဏ္ဍမှာမဟာဗျူဟာကြကြအကျိုးသိရမှုရှိစေတဲ့နမူနာတစ်ခုလည်းဖြစ်ပါတယ်
။ဒါအပြင်အမေရိကန်မြန်မာဆက်ဆံရေးပုံမှန်ခိုင်မအောင်တာမတ်ကြီးတစ်ဖြစ်လာမဲ့စကော့မာစီယယ်ကဥဆောင်ကြိုးပမ်းသွားမှာဖြစ်တယ်လို့လည်းမစ္စတာကော့တွန်ကဆက်လက်ပြောကြားခဲ့ပါတယ်
။ Those elections were not the end of the work though they were only the beginning of the work. The military still has a deep role in the constitution.
မြန်မာနိုင်ငံမှာနှစ်ပေါင်း90စစ်အုပ်ချုပ်မှုအောက်ကနေလွတ်မြောက်လာပြီးဒီမိုကရေစီနီးလမ်းကျရွေးချယ်တင်မြှောက်တဲ့အရတားအစိုးရတွေပေါ်ပေါက်လာပြီးဆိုပေမဲ့အကဲဆမ်းမှုတွေစိန်ခေါ်မှုတွေရှိနေသေးတာကြောင့်တာမတ်ကြီးအစ်စ်မာဆယ်ကဥဆောင်ပြီးတော့အမေရိကန်အနေနဲ့ဆက်လက်ပြီးတော့ကူညီဆောင်ရွက်သွားမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာအပြောင်းအလဲကိုဆောင်ရွက်ရမှာအစပဲရှိပါသေးတယ်။ဖွဲ့စည်းပုံအခြေခံဥပဒေမှာစစ်တပ်ရဲ့ပါဝင်မှုအခန့်ခန္ဓာကလည်းရှိနေသေးဖြစ်ပါတယ်။ NLD ပါတီအနေနဲ့အတိုက်ခံပါတီကနေအနာရပါတီအဖြစ်အသွင်ပြောင်းအောင်မှာဖြစ်ပြီးတိုင်းရင်းသားလက်နက်ကိုင်ပဋိပက္ခတွေကလည်းဖြည့်ရှင်းရမှာဖြစ်တယ်လို့အာနာရှင်လက်အောက်ကနေလွတ်မြောက်လာတဲ့တခြားနိုင်ငံတွေလိုပဲမြန်မာနိုင်ငံအနေနဲ့အဂရီလိုက်စားမှုတိုက်ဖျက်ရေးအပြင်စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုလည်းလှုပ်ဆောင်ဖို့လိုအပ်ပါတယ်။ဒါတွေကိုရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံနေနဲ့အကူအညီပေးနေပါတယ်။တန်အမတ်ကြီးတဲ့မတ်ဆယ်အနေနဲ့လည်းအခုလိုအကူအညီပေးမှုတွေကိုဥဆောင်ပြီးတော့အမေရိကန်မြန်မာဆက်ဆံရေးကိုပုံမှန်ခိုင်မာအောင်ဆောင်ရွက်သွားဖို့ရှိပါတယ်
။ပြီးခဲ့တဲ့နှစ်ထဲမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီတခဲနဲ့အနိုင်ရခဲ့တဲ့ရွေးကောက်ပွဲတွေဟာအပြောင်းလဲအတွက်အစပြိုးတဲ့အလုပ်ရပ်သားဖြစ်တဲ့အကြောင်းစစ်တပ်ကအာဏာကိုဆက်လက်ထိန်းချုပ်ထားပြီးတော့ NLD အနေနဲ့အစိုးရဖြစ်အုပ်ချုပ်နိုင်တဲ့အထိပြောင်းလဲဖို့လိုအပ်နေစေဖြစ်တဲ့အကြောင်းကိုလည်းအထက်လွှတ်တော်မက်ကော့တန်ကပြောဆိုခဲ့ပါတယ်။အမေရိကန်အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့အစစ်မြင့်အဖွဲ့ဝင်တဦးလည်းဖြစ်မယ်ရီလန်းပြည်နယ်ဒီမိုကရက်တစ်ပါတီအထက်လွှတ်တော်မတ်တဦးလည်းဖြစ်တဲ့ဘန်ကာဒင်ကလည်းဝါရင်တန်တမန်တဦးဖြစ်တဲ့ဒူးလက်ထောင်နိုင်ငံခြားရေးဝန်ကြီးစကော့မာဆီယယ်ကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးဖြစ်ခန့်အပ်တာဟာအသင့်တော်ဆုံးဆုံးဖြတ်ချက်အဖြစ်ပြောကြားသွားခဲ့ပါတယ်
There's exciting things happening in Burma. It's a country in transition. We've seen some promise. There's still major challenges in that country. And we clearly
တွင်ကူပြောင်းနေတဲ့တိုင်းပြည်တစ်ခုအဖြစ်မြန်မာနိုင်ငံမှာဆက်လို့ရှားစရာအခြေအနေတွေတွေ့မြင်နေရပါတယ်။အားရစရာတွေတွေ့မြင်ရပေမဲ့လည်းတိုင်းပြည်မှာကြီးမားတဲ့စင်ခေါ်ချက်တွေလည်းရှိနေပါတယ်။မြန်မာပြည်အခြေအနေအရအာမကြီးတူခန့်အပ်ဖို့ဒူးလက်ထောက်နိုင်ငံရဲ့ဝန်ကြီးစကော့မာရှယ်တဲ့ပို့ပြီးတင့်တော်တဲ့သူလည်းမရှိပါဘူး။
အခုအထက်လွှတ်တော်ကအတည်ပြုပေးလိုက်တဲ့ဝန်ကြီးစကော့မာဆီယာဟာ2009ခုနှစ်ကနေ2010ပြည့်နှစ်အထိအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးအပြင်အာဆီယံဆိုင်ရာအမေရိကန်တာမတ်ကြီးဖြစ်တာဝန်ထမ်းဆောင်စဉ်ကာလအတွင်းမြန်မာနိုင်ငံကိုအကြိမ်ပေါင်းများစွာတွားရောက်ခဲ့ပါတယ်။ဒါအပြင်2010ကနေ2013ခုနှစ်အထိလည်းအင်ဒိုနီးရှားနိုင်ငံဆိုင်ရာအမေရိကန်တာမတ်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။မြန်မာနိုင်ငံမှာ2011သမ္မတဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဖြစ်ဒေါရက်မစ်ချက်ကို2012ဇွန်လမှာခန့်အပ်ခဲ့တာဖြစ်ပြီးတော့2016ဇွန်လမှာတာဝန်သက်တမ်းကုန်ဆုံးတော့မယ်မစ္စတာမစ်ချက်ရဲ့နေရာမှာဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးစကော့မာဆီယားကတာဝန်ယူရမှာလည်းဖြစ်ပါတယ်။ဒါ့အပြင်အခုအထက်လွှတ်တော်ကမဲခွဲအတည်ပြုပေးလိုက်တဲ့သံအမတ်ကြီးအစ်ဖြစ်လာတော့မယ်စကော့မာဆီယားကိုအမေရိကန်အထက်လွှတ်တော်က Republican လူများစုခေါင်းဆောင် Mitch McConnell ကလည်းကြိုဆိုလိုက်တယ်လို့သူ့ရင်တာဝန်ယူထားတဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဒရက်မစ်ချဲရဲ့ဆွမ်းဆောင်မှုတွေကိုလည်းချီးကျူးခဲ့ပါတယ်။အမေရိကန်နဲ့မြန်မာနိုင်ငံတို့ကြားဆက်ဆံရေးတွေကိုလမ်းညွှန်မှုကောင်းတွေပေးနိုင်ခဲ့သူဖြစ်သံအမတ်ကြီးမစ်ချဲကိုချီးကျူးခဲ့ပြီးသံအမတ်ကြီးတစ်မာစီရဲ့အနေနဲ့လည်းအပြောင်းလဲအသစ်တွေတွေ့မြင်နေရတဲ့မြန်မာနိုင်ငံမှာအမေရိကန်ပြည်ထောင်စုအတွက်ကိုစားပြုနိုင်တဲ့တန်တမန်ကောင်းတယောက်ဖြစ်လာလိမ့်မယ်လို့ယုံကြည်ကြောင်းကိုလည်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ရှင်။
မနက်နာချမ်းပြပြသွားတာပါအခုတော့မြန်မာလွှတ်တော်မှာမီဒီယာတွေပေါ်သတင်းယူတာနဲ့ပတ်သက်လို့ကန့်သက်ခံရတာကိုတုံ့ပြန်အသံတွေတင်ပြမှာပါလွှတ်တော်မှာသတင်းမီဒီယာတွေကိုသတင်းရယူခွင့်အရင်ကားတဲ့ပုံပြီးကန့်သက်ပိတ်ပင်လိုက်တာနဲ့ပတ်သက်လို့သတင်းမီဒီယာအဖွဲ့အစည်းတွေကကန့်ကွက်လိုက်ပါတယ်ပြည်ထောင်စုလွှတ်တော်ရုံးကတာဝန်ရှိသူတဦးကတော့ဒီစည်းကမ်းသတ်မှတ်ချက်တွေဟာအရင်ကတည်းကရှိပြီးသားဖြစ်ပြီးအခုမှပိုပြီးတင်းကျပ်လိုက်တဲ့သဘောဖြစ်တယ်လို့ပြောပါတယ် VOA သတင်းတောက်မြင့်မြင့်ခိုင်ကအသေးစိတ်ကိုပြောပြမှာပ
ါလွှတ်တော်ရင်းသတင်းရယူခွင့်ကိုကန့်သက်လိုက်ပြီးသတင်းမီဒီယာတွေလိုက်နာရမယ့်အချက်18ချက်ပါဝင်တဲ့ပြည်ထောင်စုလွှတ်တော်ရုံးက February 5ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်တဲ့ညွှန်ကြားချက်ကြောင့်မီဒီယာတွေသတင်းရယူရတာခက်ခဲသွားတာမို့ MGN MGE စတဲ့သတင်းမီဒီယာအဖွဲ့အစည်းတွေကဒီညွှန်ကြားချက်အပေါ်ဝိုင်းဝန်းကန့်ကွက်လိုက်ပါတယ်2015ရွေးကောက်ပွဲအနိုင်ရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေပါဝင်တက်ရောက်တဲ့ February 1ရက်နေ့လွတ်တော်အသစ်မှာသတင်းလာရောက်ရယူသူအင်မတန်များတာမို့အဆင်မပြေမှုတွေကြုံတွေ့ခဲ့ရတာကြောင့်အခုလိုညွှန်ကြားချက်ထုတ်ပြန်ရတာဖြစ်တယ်လို့ပြည်အောင်စုလွတ်တော်ရုံးရဲ့ညွှန်ကြားရေးမှူးဦးနေဝင်းကပြောပါတယ
်။အရင်ကတည်းကဒါတရားဝင်ထုတ်ပြီးသားခင်ဗျာ။ဒါလည်းကျွန်တော်အရင်တော့ Reddit တားတာတွေပါလို့မရှိဘူးပေါ့နော်။ဒါတည်းအဲ့လိုမျိုးဟိုအကြီးမှုတွေပါတွားရေးလာရေးအစားဒါလည်းအဆင်ပြေတာတွေဖိတ်တာကိုတင်းပေါ့တော့ဒါလည်းခက်ခဲဖြစ်ကုန်တာပေါ့အဲ့လိုဖြစ်တဲ့ကြောင်မို့ဒါလေးလည်းအကုန်လုံးလည်းလိုက်နာဆောင်ရဲပါဆိုပြီးတော့ အဲ့ဒါလေးကိုကျွန်တော်ထပ်ပြီးထုတ်တာပါခင်ဗျာကျွန်တော်တခုဥပမာပြောပြရရင်ကျွန်တော်ဒီမှာတော်တော်ကိုယ်စားလှယ်က653ယောက်ပဲရှိပါသေးတယ်အဲ့ဒီမှာကျွန်တော်သတင်းယူမဲ့ဖွဲ့ကသတင်းပေးဖို့က689ဦးရှိပါခင်ဗျာအဲဟုတ်ကဲ့အဲ့လိုအခြေအနေကြောင့်ဖြစ်တဲ့ဒီတဲ့ကြောင့်ကျွန်တော်ဒီလူကြီးလည်းကန့်တက်ပေးပါဟုတ်တယ်ဖြစ်ပါဆိုကျွန်တော်အားလုံးဖွဲ့စည်းရအားလုံးကျွန်တော်ကပူးပေါင်းဆောင်ရွက်ပေးကြပါဆိုတော့ကျွန်တော်ကပန်ကြားတာပါ
သတင်းမီဒီယာတွေရဲ့သတင်းရယူခွင့်ကိုကန့်တက်လိုက်တဲ့စီကံချက်တွေထဲမှာမီဒီယာတစ်ခုကို၅ဦးထက်မပိုတဲ့လွတ်တော်သတင်းရယူမဲ့သတင်းတောက်စင်းကိုလွတ်တော်ရုံးကိုပေးပို့ဖို့လွတ်တော်တွင်သတင်းရယူဖို့သတ်မှတ်ထားတဲ့နေရာတွေမှာဒါသတင်းထပ်ပုံဗီဒီယိုရိုက်ကူးတာသတင်းမေးမြန်းတာတွေလုပ်ဖို့လွတ်တော်အစည်းအဝေးခန်းမှာပါဝင်မီဒီယာကန့်တက်ဧရိယာအတွင်းဝင်ရောက်ခြင်းမပြုဖို့စတဲ့အချက်တွေပါဝင်ပါတယ်လွတ်တော်အသစ်နဲ့ပတ်သက်လို့ပြည်သူတွေရဲ့စိတ်ဝင်စားမှုမြင့်မားနေချိန်မှာလွတ်တော်ကိုသတင်းလာရောက်ရယူတဲ့သတင်းသမားဥယျာဉ်အစမတန်များလာတာကြောင့်ဖြစ်ပေါ်လာတဲ့အဆင်မပြေမှုတွေဟာလွတ်တော်ရုံးရဲ့စီမံခန့်ခွဲမှုအားနေတာကြောင့်ဖြစ်တယ်လို့မြန်မာ Channel လစ်ကွန်ရက်ကဥမြင့်ကျော်ကထောက်ပြပါတယ
်သူတို့ရဲ့စီမံခန့်ခွဲမှုအားနေတာဉာဏ်ချင်းတာကိုပေါ်ပြတယ်လို့ပဲလို့ထင်တယ်ဘာဖြစ်လို့လဲဆိုတော့ဒီလိုအခြေအနေမျိုးကလည်းလွတ်တော်တက်တဲ့ချက်လို့မီဒီယာသမားတွေရာနဲ့စီရင်နေပါလဲမဟုတ်ဘူးဒီလိုချိန်မှာအခုစိတ်ဝင်စားမှုအင်တာနက်ချိန်မှာဟိုမီဒီယာတွေမှာနေတဲ့ဟာပေါ့အဲ့ဒီဟာကိုသူစီမံခန့်ခွဲမှုအားနေတော့အဲ့ဒီဟာကိုမီဒီယာသမားတွေပေါ်မှာဖြစ်တင်နေအမျိုးမျိုးဆောင်နေတာတော့ဘာသာစီကြောင်
ပြည်အောင်စုလွတ်တော်ရုံးကထုတ်ပြန်တဲ့ညွှန်ကြားချက်တွေမှာပါဝင်တဲ့လွတ်တော်ရင်းဆွေးနွေးချက်တွေနဲ့ပတ်သက်လို့နိုင်ငံတော်နဲ့လွတ်တော်တိုက်ခါမကြစီရေးကျင့်ဝတ်နဲ့အညီရေးသားကြဖို့ဆိုတဲ့အချက်ပေါ်လွတ်တော်ရင်းသတင်းရယူခွင့်စီကံချက်တွေနဲ့သက်ဆိုင်မှုမရှိဘူးလို့သတင်းမီဒီယာသမားတွေကဝေဖန်နေကြတာဖြစ်ပါတယ်။သတင်းရယူခွင့်အပေါ်ကန့်သက်ချက်တွေများလာတာမို့လွတ်တော်ရင်းသတင်းရယူရမှာကြုံတွေ့ရတဲ့အခက်အခဲတွေနဲ့ပတ်သက်လို့မြန်မာတိုင်းဂျာနယ်ကမအီတိုးလွင်ကအခုလိုပြောပြပါတယ်
။ဟုတ်ကဲ့စနစ်မကျဘူးသတင်းရယူခွင့်နဲ့ပတ်သက်ပြီးတော့ပေါ့နော်။အဲ့ဒီကြီးထုတ်ပို့ပြီးတော့စနစ်ကျတာမျိုးတော့အမားကတော့သူ့ပြင်တယ်ပေါ့ဒီထုတ်ပြန်ချက်ကအမားတို့သူ့ထုတ်ပြန်မှုသာရှိနေတာလေ။သူ့ချီတော့အမားတို့ကဒီတိုင်းပဲကိုပိုင်ကိုအဆင်ပြေတယ်လို့လုပ်နေရတာပဲ
ပြည်အောင်စုလွတ်တော်ရုံးကထုတ်ပြန်လိုက်တဲ့ညွှန်ကြားချက်ဟာသတင်းမီဒီယာအဖွဲ့အစည်းတွေအပါအဝင် NLD ပါတီကဖွဲ့စည်းထားတဲ့လွတ်တော်ရေးရာဦးဆောင်ကော်မတီတို့နဲ့ပါတေချာတိုင်ပင်ဆွေးနွေးထားခြင်းမရှိတဲ့တစ်ဖက်သက်ကြီးညာချက်တာဖြစ်တယ်လို့သူကဆက်ပြောပါတယ
်ဟိုအမားတို့ဒီမီဒီယာကိုကိုစားကြည့်တဲ့လူအနေနဲ့ပဲခေါ်တွေ့ပြီးတော့ထုတ်ပြန်ကြပေါ့နော်တို့အနေနဲ့လက်ခံထားတာတော့ဒါဒီတစ်ဖက်သက်ထုတ်ပြန်ကြပဲ
2015ရွေးကောက်ပွဲအနိုင်ရမျိုးသောဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေအများဆုံးပါဝင်တဲ့လွတ်တော်အသစ်စတင်ချိန်မှာလွတ်တော်ရင်းသတင်းရယူခွင့်ကိုပြည်ထောင်စုလွတ်တော်ရုံးကအရင်ထက်ပိုမိုတင်းကျပ်လိုက်တာဖြစ်ပြီးဒီမိုကရေစီအသွင်ကူးပြောင်းစကာလမှာတိုင်းပြည်ရဲ့သတို့ထမှန်တိုင်းဖြစ်တဲ့မီဒီယာတွေရဲ့လွတ်လပ်စွာသတင်းရယူပိုင်ခွင့်ကိုလေးစားဖို့သတင်းမီဒီယာအဖွဲ့အစည်းတွေကထောက်ပြနေကြတာလည်းဖြစ်ပါတယ်ရှင်
။ VOA မြန်မာပိုင်းရဲ့နက်နက်ခင်းအစီအစဉ်ကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အမျိုးသားပညာရေးဥပဒေကိုပြင်ဆင်ရေးတပိတ်မှောက်ခဲ့တဲ့ចောင်းသားတွေဟာ17လကြာကြာအမှုရင်ဆိုင်နေရပြီးចောင်းသားကောင်းဆောင်တွေဟာအမှုပေါင်း80ထက်မနည်းရင်ဆိုင်နေရပါတယ်။ဒါအပြင်အခြားဖိနှိပ်မှုတွေကိုလည်းရင်ဆိုင်နေရတယ်လို့ចောင်းသားတွေရဲ့အကျိုးဆောင်ရှေ့နေတွေက VOE ကိုပြောပါတယ်။ကျမတို့ရဲ့ VOE သတင်းတောက်မဲ့အေးမာကသတင်းပေးပို့ထားပါတယ်ရှင
်။ရုံးကျိန်းပေါင်း40နီးပါးရှိလာပြီဖြစ်တယ်လို့ပေါ်မှာ session နဲ့အမှုပေါင်း80နီးပါးလောက်ရင်ဆိုင်နေရတဲ့ចောင်းသားတွေကိုနေ့စဉ်နီးပါးတာယာဝတီမြို့နယ်ကနေရန်ကုန်ကိုရုံးထုတ်စစ်ဆေးနေတာဟာနှိမ့်ဆက်ညှင်းပန်းတယ်လို့ဖြစ်နေတယ်ဆိုပြီးចောင်းသားတွေရဲ့အကျိုးဆောင်ရှေ့နေဦးလှမျိုးမြင့်ကဆိုပါတယ
်ရန်ကုန်မှာပေါ်မှာ session တွေကလေခွဲခွဲပြီးတော့ဆွဲတယ်ဟိုစစ်ဆေးတာတွေအမှု80နီးပါးလောက်ရှိတယ်ပြောတယ်ပေါ်မှာ session တွေ80နီးပါးလောက်ရှိတယ်ပြောတယ်တာယာဝတီကနေပြီးတော့ရန်ကုန်ကိုရုံးထုတ်တယ်တာယာဝတီကခရီးရသုံးလောက်လောက်ပေါင်းတယ်အဲ့ဒါယူအသွားပြန်နှိမ့်ရင်ထုတ်နေတယ်ဆိုလို့ရှိရင်ရဲရဲအလုံးလုံးရှုပ်တယ်။ဟောညာကုန်ထုတ်တယ်ဆိုတဲ့ခါကျတော့နေတိုင်းထုတ်တယ်၊နေတိုင်းကားရှိပြီ၊နေတိုင်းသွားနေရတော့ဒါနဲ့စီအောင်ရဲ၊ဖြူဖြူအောင်ရဲကညာကုန်ထုတ်ပါ။ညာကုန်တရားလုံးထုတ်မှာညို့ညို့နေတဲ့မှာပတ်လက်ပတ်ကအမှုရှိနေတဲ့ခါကျတော့သူတို့ကနေတိုင်းလာဆိုနေတိုင်းဒီကားရှိညာဒုက္ခကိုသူတို့ခံစားနေရတယ်။သူတို့ကဒိဗျာဟိုခလေးတွေကိုဒုက္ခပြီးလို့ဆိုရဲမကောင်းတဲ့ရဲကျက်နဲ့လုံနေရဆိုတာပေါ်နေနေဘူး။သူတို့တရားရှိတဲ့အပြင်မှာရအောင်ဖြစ်စေသွားတဲ့ပုံစံဖြစ်သွားတယ်။အဲ၃နိုင်ခရီးကိုကျောင်းထဲစီရတယ်ဘယ်နေရာချင်းပြန်ခေါ်သွားရဆိုတော့ဒီအပပြန်သွားနေတာဒါဝီထောင်နဲ့ရန်ကုန်ကအပပြန်သွားနေတာခီးရနေတဲ့ခီးမှာဟုတ်ပဲ
။အင်္ဂါနေ့တိုင်းတရားရီမြို့နယ်တရားရုံးမှာရုံးထုတ်ချိန်မှာလဲတရားသူကြီးနဲ့ចောင်းသားတွေကြားမခြေလှမ်းမှုတွေကြောင့်ဆနားပြမှုတွေဖြစ်နေတယ်လို့တရားခန်းရှေ့နေတွေနဲ့တရားလုံးရဲအနာပိုင်းတွေကြားမှာလဲမေးခွန်းနဲ့မေးရင်းနဲ့မပြေလည်မှုတွေဖြစ်ရတဲ့အတွက်တရားရုံးစစ်ဆေးမှုတွေရန်နာလိုက်ရတဲ့အချိန်တွေလဲမကြာခဏဆိုတယ်လို့ဖြစ်နေတယ်လို့ဆိုပါတယ်။
အခုလိုပြဿနာတွေဖြစ်တာကြောင့်ရန်နာလိုက်ရတယ်ဆိုပြီးရှင်းနေဖြစ်သူကဆက်ပြောပြပါတယ်။အခုရှင်တန်းလာပြီးတော့ဟိုရဲဥကအခုချင်းကူချင်းဆိုတဲ့ဟိုတရားဆိုတော်ရှင်နေနဲ့ဆက်အောင်ဖေးရမေးတဲ့မိကိုဖေးတာမှတက်တနာဖြစ်တယ်ဖြစ်ပြီးတော့တရားသူကြီးနဲ့ကျောင်းသားတွေကလည်းဒီအခွင့်အရေးမထိုင်ဘူးလေအပြင်းနဲ့ထွက်တယ်တရားကြီးကကျောင်းဝန်တောင်းလို့ပြောတယ်အဲ့မှာသံဃာများပြီးတော့ကျောင်းသားတွေ
ဆရာရီနဲ့တရားဝင်မြို့နယ်တရားရုံးမှာတရားဆွဲဆိုထားတဲ့အတွက်စတလကြတဲ့အထိတရားရင်ဆိုင်နေရတယ်လို့ရန်ကုန်ကမြို့နယ်အတော်များများရဲ့တရားရုံးတွေမှာလည်းနေ့စဉ်နှီးပါဆိုသလိုတရားရင်ဆိုင်နေရတာပါဥပဒေကြောင့်ရတရားရုံးတက်နေရတဲ့ရှင်းနေတဲ့အနေနဲ့လည်းအခက်အခဲတွေဖြစ်နေရတယ်လို့ဆွဆွဲထားတဲ့ပုံမှန်တွေဟာလည်းဥပဒေနဲ့အညီဖြည့်ဆင်းခွင့်မရတဲ့အတွက်အစိုးရတက်တက်လာတဲ့အခါမှသာဖြည့
းမှာပြပြသွားတာပါအခုထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်ကနေဓာတ်ရိုက်နားဆင်မယ်ဆိုရင်လိပ်စာက burmese.voanews.com ဖြစ်ပါရရှင်ကျမတို့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆိုရင်ဆက်သွယ်ရမယ့်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါရရှင်ကျမတို့ VOA မြန်မာပိုင်းကနေရုပ်သံအစီအစဉ်ကိုလည်းညနေတိုင်းထုတ်လွှင့်နေပြီးတော့ Asia Set 7ကနေAsia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ကြပါရဲ့ရှင်။စောစောကသတင်းစီစဉ်မှာကြားခဲ့ရတဲ့အတိုင်း American ပြည်ထောင်စု New Hampshire ပြည်နယ်မှာ Democrat နဲ့ Republican Party ကြီးနှစ်ခုကသမ္မတလောင်းဖြစ်လာမဲ့သူတွေကိုမနေ့ကပထမဆုံးအကြိမ်ပနားမမဲပေးရွေးချယ်ခဲ့ကြပါရဲ့။လူထုအကြိုစစ်တမ်းတွေမှာအနိုင်ရနေတဲ့ Republican ဘက်ကဘီလီယံနာတထေးကြီး Donald Trump ကသူ့ကိုဝိုင်းဝန်းမဲပေးကြဖို့ထောက်ခံသူတွေကိုတိုက်တွန်းမဲဆွယ်နေတယ်လို့ Democrat ဘက်မှာတော့ Bernie Sanders က Hillary Clinton ကိုအနိုင်ရဖို့အားသာနေတယ်လို့အစိုးပိုင်းကရလက်တွေခံမှန်းပြီးပြောဆိုနေကြပါတယ်။အခုအတန်လွှင့်နေချိန်ဒေတာစံတော်ချိန်ည9နာရီမှာတော့မဲယုံတွေပိတ်မှာမို့ရလက်တွေကိုမကြခင်တိကျရတော့မှာပါ။အခုလက်ရှိဘာတွေဖြစ်နေတယ်လဲဆိုတာကိုတော့ဆက်ပြီးတော့နားဆင်ပါရှင်။ဒါကတော့ New Hampshire ပြည်နယ်ဒါရီမျိုးကမဲယုံကိုရောက်လာတဲ့ Democrat Party ကနိုင်ငံခြားရေးဝန်ကြီးဟောင်းသမ္မတဟောင်းကတော့ Hillary Clinton ကိုထောက်ခံသူတွေဝိုင်းဝန်းနှုတ်ဆက်နေကြတာပါအခုလို New Hampshire ပြည်နယ်မှာ American သမ္မတလောင်းဖြစ်လာမဲ့သူတွေကိုပထမဆုံးအကြိမ်ပနားမမဲပေးရွေးချယ်ပွဲကိုလွန်ခဲ့တဲ့နှစ်ပေါင်း100ကတည်းကစတင်ကျင်းပလာခဲ့တာဖြစ်ပါတယ်အခုလဲ2016သမရရွေးကောက်ပွဲအတွက်ပြည်내သူပြည်내သားတွေသူတို့ဘယ်သူကိုမဲပေးကြမလဲဆိုတာဒီရွေးချယ်ပွဲကနေမြင်ကြရမှာဖြစ်ပါတယ်။ပနမမဲပေးရွေးချယ်ပွဲကိုအင်္ဂါနေ့မနေ့ကစတင်ကျင်းပရမှာ Dixville မြို့မှာတော့မနေ့အစောပိုင်းရောက်လာတဲ့ဆန္ဒမဲပေးသူ9ဦးမဲပေးခဲ့တဲ့ရလဒ်တွေကိုရွေးကောက်ပွဲအရာရှိတအူးကအခုလိုကြေညာသွားပါတယ
်။ We have for Donald J. Trump 2
Donald Trump အတွက်2မဲ John Kasich အတွက်3မဲကျွန်တော်တို့ရပါတယ်ဒါက Republican Party ဘက်ကမဲအကုန်ပါပဲ Democrat ဘက်မှာတော့ Bernie Sanders အတွက်4မဲရပြီး Hillary အတွက်မဲတစ်ခုမှမရပါဘူ
း Ohio ပြည်နယ်အုပ်ချုပ်ရေးမှူးဖြစ်တဲ့ John Kasich ကနေအခုရွေးချယ်ပွဲတွေနဲ့ပတ်သက်လို့သတင်းတောက်တွေကိုအခုလိုပြောသွားပါတယ
်We got the best army in New Hampshire they're going to knock on everybody's doors whether
New Hampshire မှာကျွန်တော်တို့အကောင်းဆုံးမဲဆွဲစည်းရုံးနိုင်ခဲ့ပါတယ်မိုးရွာနှင်းနေကြနေတဲ့အချိန်ဒီမှာလဲတိမ်တက်တိမ်ဆင်းတကားတွေခောက်ပြီးစီယုံခဲ့ကြပါတယ်ကျွန်တော်တို့ဆက်ပြီးစီယုံနေစေပါရလကောင်းနေဖြစ်လာမယ်အင်္ဂါနေ့ဖြစ်လာပါလိမ့်မယ
်ဘက်ဖော့မြို့ကိုရောက်လာတဲ့ Republican ဘက်ကသမ္မတလောင်းအမည်စီးရင်တင်သွင်းထားတဲ့ Jeb Bush ကလည်း
I don't think Donald Trump can win the presidency and he certainly can't do it by insulting his way to it so
Donald Trump အနေနဲ့အခုသမ္မတလောင်းရွေးချယ်ပွဲမှာနိုင်မယ်လို့ကျွန်တော်မထင်ပါဘူးသူ့ရဲ့တခြားသူတွေကိုစော်ကားပြောဆိုနေတဲ့နီလန်းနဲ့နိုင်မှာမဟုတ်ပါဘူ
း New Hampshire ပြည်နယ်မှာအင်္ဂါနေ့ကကျင်းပတဲ့ American သမ္မတလောင်းဖြစ်လာမဲ့သူတွေကိုပထမဆုံးအကြိမ်ပနားမမဲပေးရွေးချယ်ပွဲပြည်တဲ့နောက်မှာ February 20ရက်နေ့မှာတော့တောင် Carolina ပြည်နယ်မှာ Republican ရဲ့သမ္မတလောင်းပနားမရွေးချယ်ပွဲကိုကျင်းပမှာဖြစ်ပြီးအဲ့ဒီနေ့တနေ့တည်းမှာပဲ Democrat Party ကအမည်စင်းတင်သွင်းထားတဲ့သမ္မတလောင်းနှစ်ဦးအတွက်ပါတီတင်းရွေးချယ်ပွဲကို Nevada မှာပြုလုပ်မှာဖြစ်ပါတယ် Republican ရဲ့ပါတီတွင်းသမ္မတလောင်းရွေးချယ်ပွဲကိုတော့ February 23ရက်နေ့မှာ Nevada မှာပဲပြုလုပ်ဖို့ရှိပါတယ်ရှင်
မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဖူးနေ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32 40တို့ကနေထုတ်လွှင့်နေပါတယ်ရှင်။အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါ။
အဲ့တော့ဆရာနာချက်ထိပ်ပြီးကောင်းဆောင်တူကအောက်ခြေသက်သားလေးအဆင့်တီကိုပေါ့ဗျာကြီးနိုင်ငယ်ရင်းဆင့်တက်ပြဲလုတ်လာခဲ့တာက
အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာအသေးစိတ်ကိုတင်ပြမှာမို့စောင့်မျှော်နှားဆင်ကြပါရှင်ဒါအပြင်နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းထုတ်လွှင့်မှာပါအခုတော့ကမ္ဘာသတင်းကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုဒေါ်လလတ်တန်းနဲ့ဦးဆန်မိုးတွေတို့ကကောက်နှုတ်တင်ပြမှာပါရှင်
ပါဝဆုံးတင်ပြလိုတာကတော့မြန်မာចောင်းသားတွေပေါ်နောက်ចောင်းပြန်ဖိနှိပ်မှုဆိုတဲ့ကောင်းကြီးနဲ့ဖေရီလာရှိရနေထုတ် Human Rights Watch လူခွေးစောင့်ကြည့်အဖွဲ့ကြီးရဲ့အာရှဌာနဥပဒေအကြံပေးလင်ဒယ်လက်တာရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်တက္ကသိုလ်ចောင်းသား3ဦးတို့ဖြစ်ကြတဲ့ဇီယာလွင်ပန်ရဲသူနဲ့ညံလင်းတို့ဟာရန်ကုန်မှာရုံတင်စစ်ဆေးခြင်းခံရပြီးသူတို့ကိုပြစ်မှုထင်ရှားတွေ့ရှိရင်ထောင်တန်း၅နှစ်ထိကြာခံရမှာဖြစ်ပါတယ်။သူတို့ကျူးလွန်ခဲ့တဲ့ရာဇဝတ်မှုကဘာပါလဲ။မြမနိုင်ငံရေးလောကကနေစစ်တပ်ကထွက်ခွာပေးပြီးနိုင်ငံရဲ့ကာကွယ်ရေးမှဦးစားပေးဖို့တိုက်တွန်းတဲ့ဆန္ဒပြပွဲမှာပါဝင်ခဲ့မှုပဲဖြစ်ပါတယ်။ဒီပြစ်မှုတွေကြောင့်ထောင်တန်း၅နှစ်ကမလုံလောက်ဘူးလို့အာဏာပိုင်တွေကယူဆနေပုံရတဲ့ရည်လက္ခဏာတစ်ခုကတော့ဇီယာလွင်နဲ့မောင်ညံလင်းတို့ကို2014ခုကမြူသားပညာရေးဥပဒေကိုကန့်ကွက်တဲ့ဆန္ဒပြပွဲနဲ့သူတို့တွေအနေနဲ့နောက်ထပ်စွဲချက်တွေတင်ခံရဖို့ရှိတယ်လို့ရဲဘက်ကမကြသေးမီကအကြောင်းကြားခဲ့တယ်ဆိုတဲ့ချက်ပါပဲခုလိုရုတ်တရက်ဆိုသလိုအရင်ကဆန္ဒပြခဲ့မှုတွေအတွက်စွဲချက်တစ်တွေရင်ဆိုင်ကြရမယ့်သူတွေအနေနဲ့သူတို့နှစ်ဦးတည်းတော့မဟုတ်ပါဘူးလွန်ခဲ့တဲ့18လတုန်းကရန်ကုန်ရှိပိုင်းတက္ကသိုလ်မှာမြူသားပညာရေးဥပဒေကိုဆန္ဒပြခဲ့တဲ့စွဲချက်တွေနဲ့ကျောင်းသားဆေးဦးတို့အေးအေးယူခံရပွဲရှိတယ်လို့ဇန်နဝါရီလနှောင်းပိုင်းကအာဏာပိုင်တွေကအတိပေးခဲ့တယ်လို့သိရပါတယ်။ခုလိုဆန္ဒပြကျောင်းသားတွေပေါ်စွဲချက်တင်းနဲ့လို့ရဟာရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရရှိလိုက်တဲ့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကလွှတ်တော်အသစ်မှာကျန်းသစ္စာကျင်းစုပွဲကျင်းပပြီးထွက်ပေါ်ခဲ့တာလည်းဖြစ်ပါတယ်။ဒီစွဲချက်တွေအရရဲတပ်ဖွဲ့ SB အထူးစုံစမ်းရေးအဖွဲ့အာဏာရှိလာတဲ့ထွေချုပ်ဌာနတို့ကိုကင်ထားတဲ့ပြည်ထောင်စုဝန်ကြီးဌာနကအမိတ်ထုတ်ပြီးသတိပေးလိုက်တာပဲဖြစ်ပါတယ်။ဒါကြောင့်မရှလာကူမှာသမရသည့်ခန့်အပ်တဲ့အခါသမရအနေနဲ့နိုင်ငံတော်တရားရုံးချုပ်ရှေ့နေသည့်ကိုခန့်အပ်ရမှာဖြစ်ပါတယ်။ခုလိုခန့်အပ်ခံရမယ့်ပုဂ္ဂိုလ်ရဲ့ဥပဒေအရလှုပ်ဆောင်ရမယ့်ဦးစားပေးမှုတွေဟာလက်ရှိတရားရုံးချုပ်ရှေ့နေနဲ့ကွာခြားလိမ့်မယ်လို့မျှော်လင့်ရပေမဲ့လို့လေရဲနဲ့စစ်တပ်ဟာတပ်မတော်ရဲ့ထိန်းချုပ်မှုအောက်မှာရှေ့နေဥမာဖြစ်တဲ့အတွက်ကြောင့်ဖွဲ့စည်းပုံနဲ့ဥပဒေတွေကိုမပြင်ဆင်နိုင်ရင်ရဲနဲ့ဒေသကအာဏာပိုင်တွေကညီညာစွာဆန္ဒပြသူတွေကိုဖမ်းဆီးအကျဉ်းချအရေးယူနိုင်စေမယ့်ကြေကြေပြန့်ပြန့်ခြုံငုံတတ်မှတ်ထားတဲ့လူအခွင့်အရေးချိုးဖောက်တဲ့ဥပဒေတွေကိုဆက်ပြီးအသုံးချသွားမှာဖြစ်ပါတယ်လို့ဆောင်းပါရှင်လူအခွင့်အရေးဥပဒေကြံပေးလင်ဒယ်လက်တယ်ကရေးသားထားပါတယ
်မြမတက်မတော်ပေါ်တက်ညာခွင့်လွှတ်မှလာဆိုပြီးတော့မေကွန်းလက္ခဏာနဲ့ The Christian Science Monitor သတင်းစာမှာ Editor ဘုတ်အဖွဲ့ကရေးသားထားတဲ့ဆောင်းပါဖြစ်ပါတယ်ခွင့်လွှတ်ခြင်းစွမ်းရည်ပါရမီဆိုပြီးတော့အစချီထားပါတယ်။သူမနဲ့သူမရဲ့အနံ့ရနိုင်ငံရေးပါတီဟာလွတ်တော်ကိုဦးဆောင်မှုအတွက်ပြင်ဆင်နေချိန်မှာဒေါ်အောင်ဆန်းစုကြည်အနေနဲ့စစ်အုပ်ချုပ်ရေးလက်ထက်ကဒုက္ခခံစားခဲ့ရတဲ့တန်းနဲ့ချီတဲ့သူတွေကကလေးစားချေဖို့ဖိအားပေးတာနဲ့ကြုံရပြီလို့ရေးသားထားပါတယ်။ဒေါ်အောင်ဆန်းစုကြည်ကလည်းအမျှော်မြင်ရှိရှိနဲ့ချင့်ချိန်တွေးဆပြီးစစ်တပ်ပြုပြင်ပြောင်းလဲရေးလုပ်ဖို့ကိစ္စကိုညှင်းဆန်နေတယ်လို့ထောက်ပြထားပါတယ်။တမိုင်းဝင်ရွေးကောက်ပွဲကျင်းပခဲ့ပြီးတဲ့နောက်အေပီလာကျရင်ဥပဒေပြုအာဏာရယူဖို့အတွက်သူမပြင်ဆင်နေချိန်မှာတပ်မတော်ပေါ်မှာလက်စားချေလိုတဲ့ဆန္ဒမထားကြပါနဲ့လို့ရာစုနှစ်ထက်ဝက်ကျော် ဆေးဥချုပ်ရေးကာလအတွင်းဒုက္ခကြုံခဲ့ရသူတွေကိုဒေါ်အောင်ဆန်းစုကြည်ကနားချနေရတယ်လို့ရေးသားထားပါတယ်။ကာလကြာရှိစွာနိုင်ငံရေးတိုင်းရင်းသားလူမျိုးစုတွေဘာသာရေးအဖွဲ့အစည်းတွေပေါ်ရက်ဆက်ကြမ်းကြုတ်စွာဆက်ဆံခဲ့တဲ့စစ်တပ်ပေါ်ဒေါ်အောင်ဆန်းစုကြည်ကတီးခံခွင့်လွှတ်လိုက်တာကိုခွင့်လွှတ်နားလည်ကြမှာပါလို့လည်းရေးသားထားပါတယ်။ဘာပဲဖြစ်ဖြစ်လွတ်တော်အတွင်းမှာအယက်သားရွေးကောက်ခံအမတ်တီအများစုရှိနေပြီဆိုပေမဲ့စစ်တပ်ကလည်းအခြေခံဥပဒေအရလွတ်တော်နေရာ25ရာခိုင်နှုန်းကိုထိန်းချုပ်ထားပါလိမ့်မယ်။ဒါဟာပြန်ပြီးတော့ဒဏ်ခတ်အရေးယူတာမျိုးမခံရအောင်ဥပဒေကြောင်းအရအကာအကွယ်ယူထားတာဖြစ်တယ်လို့ရေးသားထားပါတယ်။နောက်ပြီးမြန်မာနိုင်ငံအတွင်းကစီးပွားရေးလုပ်ငန်းကြီးတွေကိုစစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေကချုပ်ကန်ထားစေဖြစ်တယ်လို့လည်းထောက်ပြထားပါတယ်။ဒေါ်အောင်ဆန်းစုကြည်ပြောသလိုအကောင်းဆုံးကတော့သူတို့အထက်မှာပြုရင်ပြောင်းလဲရေးပြုလုပ်ဖို့လိုအပ်နေပြီဆိုတာကိုစစ်ကောင်းဆောင်တွေသိမြင်လာတာဖြစ်တယ်လို့ဆိုပါတယ်။ဒါမှမဟုတ်သူမကသူမရဲ့လွတ်တော်အမတ်တွေကိုပြောခဲ့သလိုအတိတ်ကဘလို့အပြစ်တွေပဲကျူးလွန်ခဲ့သည်ဖြစ်စေကလေးစားချေဖို့ဆိုတာတဲ့သူတို့ကိုပြုရင်ပြောင်းလဲစေဖို့အခွင့်အရေးပေးရလိမ့်မယ်ဆိုတာပဲဖြစ်တယ်။စသဖြင့်ရေးသားထားပါတယ်။အပြည့်စုံကို The Christian Science Monitor ရဲ့ Monitor's View မှာဖတ်ရှုနိုင်ပါတယ်။
ဆက်လက်ပြီးတော့အမေရိကန်သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတ်တန်းကတင်ပြမှာပါရှင
်ဒီနေ့မင်းတင်ပြမယ် EDM အသုံးက
Call the shots
ဖြစ်ပါတယ်စာလုံးပေါင်းက C A L L call က call T H E the S H O T Sthe shots ga di niya ma deibe myu myu shi be me pye khat de lo deibe ya de shot shoot so de kriya ye nan noun a phit a thong pyu tha da phit bi shots ga raw pye khat mu rwi bo da chang scribe khun ye long khaw deibe ga pye khat pho twe kho be da aw be da lo yu sa nai ma de idiom a thong sin tet la de yu sa myu myu shi de ne te myo ga raw she british tin mo rwi khit ka so yin yan du go pye khat ya maကုန်းပပေါ်မှာရှိတဲ့တာဝန်ကျအရာရှိကဘယ်နေရာကိုချင်းပြရမယ်ဆိုတာကိုအောက်ကတနက်ပြသမားတွေကိုအမိန့်ပေးတာကနေဆင်းသက်လာတယ်လို့ဆိုပါတယ်။ဒီအသုံးရဲ့ idiom အရေးပဲကအဆုံးဖြတ်ပြီးတဲ့နေရာမှာရှိနေတာအရေးကြီးတဲ့အဆုံးဖြတ်ချက်တွေကိုပြုလုပ်တာလုပ်ပိုင်ခွင့်ရှိတဲ့နေရာမှာရှိနေတာကျမတို့ခေတ်စကားရဆိုရင်တော့လိုအပ်သည်များကိုညွှန်ကြားတဲ့နေရာမှာရှိနေတာပေါ့ရှင်။ဘန်စကားရဆိုရင်တော့သူကဘိုးပဲပေါ့။ဒီတော့နဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Our boss Mr. Green calls the shots at work but at home it's his wife who makes the important decisions
ကျွန်တော်ဆရာသမား Mr. Green ကအလုပ်မှာတော့သူကအဆုံးဖြတ်ပြီးတဲ့နေရာမှာရှိနေတယ်ပေါ့လေဒါပေမဲ့လို့အင်ကြတော့အရေးကြီးတဲ့ဆုံးဖြတ်ချက်တွေကိုတော့သူဇနီးကခြားတာဗျာလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Our boss, Mr. Green, calls the shots at work. But at home, it's his wife who makes the important decisions.
အဆုံးဖြတ်ပြီးတဲ့နေရာမှာရှိနေတာ၊အရေးကြီးတဲ့အဆုံးဖြတ်ချက်တွေကိုပြုလုပ်တာ၊လုပ်ပိုင်ခွင့်ရှိတဲ့နေရာမှာရှိနေတာဆိုရင် idiom အသုံးအရဘယ်လိုပြောမလဲ?
Call the shots.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတ်တန်စီစဉ်တင်ဆက်နေတဲ့နနေခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့ကိုအောင်လွင်ဦးတင်ဆက်တဲ့အင်္ဂါနေ့ညဓာတ်ရိုက်လေလာအစီအစဉ်ကိုထုတ်လွှင့်မှာပါရှင်
တော်ရရှိမြတ်ခင်ဗျာမြမတမလို့စစ်တင်ညောင်းညောင်းတစ်ခုမှာចောင်းသားကြီးတွေကចောင်းသားအငယ်တွေကိုအနိုင်ကျင့်နေတဲ့ဗီဒီယိုတွေမကြသေးခင်တုန်းကပဲအင်တာနက်ဆာမျက်နှာတွေပေါ်မှာပြန့်နှံ့နေပါတယ်ဒီမတရားသားတွေနဲ့ဖွဲ့စည်းထားတဲ့တပ်ထဲမှာစီကံလိုက်နာအောင်အမိတ်နာခံတတ်အောင်ဒီလိုမျိုးခက်ကြမ်းကြမ်းကင်တွေတာတကယ်တော့မဆန်းဘူးလို့ဆိုနိုင်သလားဒါမှမဟုတ်လေဒီလိုအလေးထားတွေကနေအစိုးကောင်းဘလို့ရလက်တွေထွက်ပေါ်လာနိုင်တယ်လဲဆိုတာကိုကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်အခုကိစ္စကတော့ဒီ Facebook ပေါ်မှာလူသုံးများတဲ့ media တခုပေါ်မှာဗီဒီယိုနဲ့အထင်ရှားတွေ့ခဲ့ရတာဖြစ်တဲ့အတွက်လည်းရက်ကြော်ရော်ဖြစ်သွားပါတယ်။ဒါပေမဲ့ဒီလိုကိစ္စတွေတကယ်တမ်းမှာဖြစ်ပြီးမတိလိုက်ရတာတွေရောဘလောက်တောင်ရှိနိုင်တယ်လဲဆိုတော့ကျွန်တော်မသိရပါဘူး။ဒါနဲ့ပတ်သက်လို့တော့ကျွန်တော်တို့အခုကမှတော့ American ပြည်တော်စုမှာအခြေစိုက်ထားပြီးတော့တချင်းကနေမြန်မာတပ်မတော်မှာအမှုထမ်းခဲ့မှုတဲ့ဦးမျိုးမြင့်ရဲ့ တဘောတော်အရင်ဆုံးကျွန်တော်ကြားချင်ပါတယ်။ဦးမျိုးမြင့်ဆိုတော့ကျွန်တော်တို့မသိလိုက်နိုင်တဲ့အဖြစ်အပျက်တွေရောဘယ်လောက်များများရှိနိုင်တယ်လဲခင်ဗျာ
။ဟုတ်ကဲ့ဗျာကျွန်တော်ကဒီကိစ္စပြောလို့ရှိရင်အရင်ဆုံးကျွန်တော်ကအကြောင်းရင်းခံတွေကိုပြောရမှာလို့ထင်ပါတယ်ဗျာ။ဥပမာဗျာတက်ကိုကင်ပြီးတော့လူလူကိုဖိနေမယ်ဆိုရင်တက်ကိုအရင်နှိပ်ကုတ်ပြမှာရတယ်ဆိုတော့နိုင်ငံရေးတဘောတရားကြီးတစ်ခုရှိပါတယ်။ဗမာစစ်တပ်ကအခုလောက်ဆီယန္နာရှင်စစ်ကိုကျင့်သုံးလာခဲ့တာ62ခုနှစ်ကလည်းဟောဆီယန္နာရှင်တဲ့အတော်ရင့်နေပြီပေါ့ဗျာ။အဲ့တော့ဆီယန္နာရှင်ထိပ်ပြီးကောင်းဆောင်တစ်ခုကအောက်ခြေသက်သားလေးအဆင့်တီကိုပေါ့ဗျာကြီးနိုင်ငံရင်းစစ်တပ်ကလှုပ်လာခဲ့တာကဒီဘာမာအာမီ traditional လို့ပြောလို့ရအောင်ပေါ့ဗျာဗမာစစ်တလေလို့ဒီဖြစ်နေကြအဲ့ဒါတစ်ချက်ပေါ့ဗျာနောက်တစ်ချက်ကဗမာတမရဘလို့တဲ့ဘလို့တရေတဲလားလဲဆိုတာရဲ့နောက်ညင်ဆူပေါ့ဗျာအချိန်နေရဗမာတမရကဂျပန်ဖက်ဆစ်ရှင်မှာတရေတဲခဲ့ရတာပေါ့ဗျာအဲ့တော့အဲ့ဒီကနေရခဲ့တဲ့အချိန်ဆုံးညင်ဆူဖြစ်တဲ့ပါရိုက်တဲ့အလေးပေါ့ဗျာကဘာမှာဗမာတမရတခုပဲရှိတော့တယ်လို့ထင်တယ်ဗျာစစ်သားစစ်သားချင်းစစ်ဖို့စစ်သားချင်းပါရိုက်ကြတဲ့အလေးပေါ့ဗျာတချို့စစ်ဖို့တွေဆိုလို့ရှိရင်အရဝဝပြီးတော့အရသားဖြစ်သွားတာတော့ပါရိုက်တဲ့ကိစ္စကိုပြောတာရှက်စရာကောင်းမှမသိဘဲနဲ့ဂုံယူစရာလို့ပြောတာမျိုးတွေဘုချိုးအုံးမြင့်လို့ပြောခဲ့တာတွေလည်းရှိတယ်ဗျာနောက်တစ်ချက်ကဗျာစစ်သားရည်လို့လုပ်တော့မယ်ဆိုလို့ရှိရင်ဘုသင်သားကျောင်းတွေမှာပဲဖြစ်ဖြစ်သို့မဟုတ်အခြားစစ်နေရဲ့လက်ကျင်ကျောင်းတွေမှာပဲဖြစ်ဖြစ်ပေါ့ဗျာတိုက်ရခရဲတိုက်ရဖြဲရတိုက်တဲ့ခတ်တာကိုတင်ပေးရတဲ့တင်ပေးရတဲ့အပြင်ပေါ့ဗျာအမိန်နာကန်တအောင်မှာလုပ်ရတယ်ဗျာအဲ့လိုအမိန်နာကန်တအောင်လုပ်တဲ့အခါကျဘယ်ပုံပဲနည်းလုပ်မလဲဆိုတာကပြဿနာရှိတယ်ဗျာဥမာပေါ့ဗျာဥမာဥချိုးလိုက်တယ်ဆိုတာမျိုးကြီးနိုင်ငံရင်းလုပ်ဖြစ်တယ်ဆိုတာပြောတာဒါကောင်းတဲ့အသိပေါ့ဟုတ်ဗျာဥမာဒါစစ်တပ်မှာလည်းစစ်တပ်ကဥပဒေတွေနည်းဥပဒေတွေပေါ့ဗျာလုံထုံးလုံးကြီးရှိတယ်ဗျာနောက်စစ်တီတော်ကျုံဝ60ဆိုတာလည်းရှိတယ်ဗျာအဲ့လိုနေစနစ်တကျပေါ့ဗျာစစ်တပ်ကိုစနစ်တကျလုပ်ပေးဖို့လည်းလိုတယ်ဗျာအဲနောက်တစ်တစ်ချက်ပေါ့ဗျာတက်တွင်းဒီမိုကရေစီကိစ္စပေါ့ဗျာဥမာပေါ့ဗျာစစ်တပ်တွင်းမှာအရက်ဖက်မှလိုပါပဲမတင်တတ်မှုတွေမတရားမမျှတမှုတွေကြီးနိုင်ငံရင်းလုပ်တာတွေလူလားချက်တွေစတဲ့မှာရှိတယ်ဗျာဒါပေမဲ့အဲ့ဓာရီကစစ်သားတွေကရက်သူရက်သားတွေကိုတွေလို့တော့ပေါ့ဗျာလမ်းမတော်ပြီးဆန္ဒပြတာတွေလူစုလူဝေးနဲ့ပေါ့ဗျာတောင်းဆိုတာတွေမတင်တတ်ချက်တွေလူလူတိုက်ပွဲလုပ်တာတွေအဲ့လိုတွေတော့လုတ်ခွင်တော့မရှိဘူးပေါ့ဗျာစစ်တပ်ကိုအဲ့လိုရက်သားဒီမိုကရေစီပေးလို့တော့ပေးလို့မရဘူးပေါ့ဒါပေမဲ့လို့တက်တွင်းဒီမိုကရေစီတော့ပေးရမယ်ဗျာတက်တွင်းမှာခုနလိုမျိုးမတရားတာတွေကြီးနိုင်ငံရင်းတာတွေအမမြတ်ကလည်းလုံနေပြီဆိုလို့ရှိရင်ပေါ့ဗျာအဆင်လိုက်ဆက်လိုက်ပေါ့ဗျာ
အ
နှုတ်လည်းပဲဖြစ်စေစာလည်းပဲဖြစ်စေပေါ့ဗျာတရားဝင်တင်ပြခွင့်သတင်းပို့ပိုင်ခွင့်နေရှိရမှာပေါ့ဗျာနောက်တစ်ခါတက်တွင်းစည်းဝေးတွေမှာပြောပြခွင့်နေလည်းရှိရမှာပေါ့ဗျာနောက်တစ်ခါအောက်ခြေစုစစ်တာကိုယ့်ရဲ့တက်မှုအချင်းငယ်အဆင်လိုက်တွေကိုပေါ့ဗျာအာဒီမိုကရေစီမျိုးချက်ရွေးချယ်တာမျိုးပေးလို့လည်းမရတဲ့ပုံပေါ့ဗျာမတက်တဲ့ချိန်မှာထုတ်ချခွင့်လည်းပေးလို့မရဘူးဗျာတဒါပေမဲ့လို့တက်တွင်းဒီမိုကရေစီကတော့ရှင်သန်နေဖို့လိုတယ်။မတင်တတ်ချက်တွေကို
ဟုတ်ကဲ့။
တောင်းဆိုခွင့်တင်ပြခွင့်တွေရှိဖို့လိုတယ်ဗျ။အခုပြဿနာကအဲ့ဒါတွေမရှိရတာလေပြီးတော့သဖြစ်တဲ့ပြဿနာကြ။အဲ့လိုကျွန်တော်မြင်တယ်ဗျ
။ဟုတ်ကဲ့ခင်ဗျ။ကျွန်တော်ဒီမှာအခုသတင်းစာဆရာလည်းဖြစ်မြန်မာတက်မတော်မှာလည်းအတွေ့အကြုံရှိခဲ့ဘူးတဲ့ဦးစီသူအောင်မြင့်ကိုလည်းကျွန်တော်မေးချင်ပါတယ်။ဆိုတော့ကျွန်တော်အခုဒီကိစ္စကတော့ကျွန်တော်ဟိုးလေးတစ်ကျော်ဖြစ်သွားလို့ကျွန်တော်သိခဲ့ရတာဆိုတော့လက်တွေ့မှာရောဒီကိစ္စမျိုးတွေကဟိုဘလောက်တိကျကျပြည့်ဖြစ်နေနိုင်တယ်လဲ။အဲ
ကျွန်တော်ကိုယ်တိုင်ကအဲ့ဒီပါစစ်တပ်ကစစ်တပ်ကပေါ့နော်အပတ်စဉ်29ကိုကျွန်တော်တက်ခွင့်ရဖြစ်တယ်အဲဒါမဲ့ကျွန်တော်ကဟိုကာလာတစ်ခုပဲကာလာဖြည့်ပြူပါတယ်ဆက်ပြီးတော့မှကျွန်တော်ကဟိုဟိုဖမ်းတာရှိတယ်အဖမ်းရှိခံရတယ်ပေါ့နော်ဒါမဲ့ကျွန်တော်ပြောချင်တာတစ်ခုကဟိုတက်မတော်တစ်ခုဆိုတဲ့ဟာကအထက်အမိတ်ကိုမနာခံမှုဆိုရင်သူကစစ်တိုက်လို့မရဘူးဒါကနိုင်ငံတကာတက်မတော်တိုင်းမှာရှိနေတဲ့ပြဿနာပဲအဲ့ဒါကိုတစ်ချက်ကျွန်တော်တို့နားလည်ဖို့လိုတယ်နောက်ဒုတိယတစ်ခုကအဲ့ဒီလိုမျိုးအမေညာကမှုကိုတိဆောက်တဲ့စီမှာအဲဘယ်ပုံစံတိဆောက်ကြမလဲပေါ့ဘယ်ပုံစံတိဆောက်ကြမလဲဆိုတော့ဟိုဘာပဲအမေဖြစ်ဖြစ်အကုန်လုံးလုပ်မယ်ဆိုရင်တော့ဒါကတော့ဟိုအာနာရှင်စနစ်ဘက်ကိုသူကသွားမှာပေါ့ဒီလိုမှမဟုတ်ပဲနဲ့စက်မလို့ထဲမှာစီမင်းစီကားနေချမှတ်ထားမယ်ပြီးတော့မှစက်မလို့သားတွေအကုန်လုံးကလည်းအခုလောဆယ်ပေါ့နော်ဖွဲ့စည်းပုံအခြေခံဥပဒေကိုလိုက်နာရမယ်အဲ့လိုမျိုးတစ်ခုခုကိုသေးချာစက်မလို့လုပ်ထားမယ်ဆိုရင်ဒီစက်မလို့က standard army ဆိုတဲ့ဟာဖြစ်လာမှာပဲအဲ့တော့ကျွန်တော်တည်းမှာဆိုရင်ကျွန်တော်မြင်တာကတော့ဟိုတိုးတိုးပြောရမယ်ဆိုရင်တော့ရှင်းလိုက်မှာတော့ဟုတ်တယ်အာနာရှင်စနစ်ကိုအားပေးတဲ့တမတော်ပုံစံဖြစ်ခဲ့တယ်ဒါတကယ်ပါပဲကျွန်တော်ကိုယ်တိုင်လည်းအဲ့ဒီလိုမျိုးဟိုဖြတ်ပိုင်းခဲ့ရတယ်ဟိုပြောလိုက်မယ်ဆိုရင်ရေဘူးပေါက်တာကိုမလိုချင်ဘူးရေပါတာပဲလိုချင်တယ်ဆိုတဲ့ဟာကကျွန်တော်တို့တမတော်တွေမှာဖြစ်ခဲ့တယ်အဲ့ဒါအထက်မိတ်ဆိုအားလုံးကိုနာခံရမှာပဲကောင်းပြီဆိုးပြီဘာမှဘဝေပါနဲ့ဆိုတဲ့ဟာပေါ့ဒါပေမဲ့အဲ့လိုမဖြစ်ရဘူးတကယ်စနစ်အာမီမှာဆိုတဲ့ဆာကျတော့ဖွဲ့စည်းပုံအခြေခံဥပဒေဆိုတာရှိတယ်ကတဲ့စီမီစီကနေဆိုတာရှိတယ်အဲတက်မလို့သားတွေလိုက်နာရမယ်ကျိုးတွေရှိတယ်အဲ့ဒီပေါ်ကနေအကုန်လုံးတွားမှာဖြစ်ပါတယ်အဲ့တော့အခုလောဆယ်အခြေအနေမှာဆိုရင်ကျွန်တော်နားလည်တော့ဆိုရင်ကျွန်တော်တက်မလို့ကတော်တော်လေးကိုကြောင်းနေနေပါပြီအရင်ကအခက်ကအမိတ်ပြေးတဲ့ဆိုရင်ဘာမှမဆိုလိုက်နာရမယ်ဆိုတဲ့အနေထားနေပြီးတော့မှက ဖွဲ့စည်းပုံအခြေခံဥပဒေကိုနာဂာရမယ်ဆိုတော့တတ်မလို့အချင်းနောက်ကတော့ရောက်လာပါပြီ။ဒါပေမဲ့ခုနကပြောသလိုအောက်ခြေမှာကျန်နေသေးတဲ့ပြဿနာတွေရှိနေသေးတဲ့ခါကျတော့ခုနကလိုဗီဒီယိုဖိုင်တွေပါပြီးပေါ်လာတာဖြစ်ပါတယ်။အဲ့ဒါတွေကတော့တတ်မလို့အနေနဲ့ကျွန်တော်မြန်မာတတ်မလို့အနေနဲ့ပြုပြင်ရမယ့်ကိစ္စတွေလို့ကျွန်တော်ထင်ပါတယ်ခင
်ဗျ။ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်။ကိုစလိုင်းပွေခုံးပါခင်ဗျ။
ဟုတ်ကဲ့ဆရာဟောဒီမြန်မာတက်ပြတော်ကတော့အခုသူတို့တက်တဲ့မှာကျွန်တော်တို့ငွေချင်းတွေကိုကြီးနေဆိုရင်တော့အရာရှိနဲ့အကျက်စစ်တေတွေအာဥကြီးကွာဟာချက်အင်မတားမှာကြီးမာတယ်ဆိုတော့သူတို့အကျက်စစ်တေတွေကလည်းအရာရှိတွေဖောင်းပွားတဲ့ကိစ္စကိုလည်းသူတို့လည်းမကျေနပ်ဘူးအရာရှိတွေကလည်းငါတို့ကအရာရှိဖြစ်ပြီဆိုတော့သူတို့ကိုအနိုင်ကျင့်လို့ရတယ်ငါတို့လက်အောက်ကပဲဆိုပြီးတော့မှအသိကြီးတွေသူရောအသိငယ်တွေသူရောအရာထူးနဲ့သူတို့အာကြည့်ပြီးတော့မှအနိုင်ကျင့်တာတွေတော့တော်ရှိတယ်။အဲ့တော့ကျွန်တော်တို့ဒီတပ်မတော်ကအခုချိန်ထိငါတို့ကကာကွယ်ရေးဝန်ထမ်းဖြစ်တယ်ဆိုတော့စိတ်သက်နဲ့နောက်ပြီးတော့မှအခြေခံလူအခွင့်အရေးကိုလည်းတို့အရာရှိတွေကလည်းပဲတို့ပြင်ဒန်းတောက်မှာအရာတွေမတင်ဘူးလားတော့မသိဘူး။နောက်ပြီးတော့မှအကျက်စစ်တွေကလည်းထင်နေလို့ရခိုင်နိုင်အရာတွေလည်းမတင်ခဲ့ဘူးလားဆိုတော့တယောက်နဲ့တယောက်အနိုင်ရှိတဲ့ကိစ္စကတော့ဒီရာထူးဖောက်ပွားမှုတွေနောက်ပြီးတော့မှမြန်မာတပ်မတော်မှာလူတို့လူကောင်းတွေမဝင်ချို့မဝင်ချင်တော့တဲ့ဥစ္စာတွေကိစ္စနဲ့ပတ်သက်ပြီးတော့မှအဲလိုမျိုးဖြစ်လာတယ်လို့ကျွန်တော်အဲလိုမျိုးမြင်ပါတယ်ဆရာ
။ဟုတ်ကဲ့ကျေးဇူးပါခင်ဗျ။ဟိုတခုရှိတာစစ်တပ်ထဲမှာတော့ဟိုအမိန်နေညွှန်ကြားချက်တွေဆိုတာလည်းထက်ကနေအောက်ကိုသွားရတဲ့ကိစ္စမျိုးဖြစ်တော့စီရင်လိုက်နာအမိန်နာခံကိုလောက်ရတဲ့ကိစ္စတွေရှိတယ်ဆိုတော့မှန်ပါတယ်။ဒါပေမဲ့တခုရှိတာအခုလို့အနိုင်ကျင့်တဲ့လောက်ရမျိုးကမျိုးလည်းဖြစ်နေတယ်ဒီကိစ္စ။နောက်တစ်ခုကတင်းတန်းချောင်းလည်းဖြစ်နေတယ်ဆိုတော့ဒီလိုအမှုချစ်နေရဟောဟိုလက်ဆင့်ခံပြီးကူးဆက်သွားနိုင်တဲ့အန်ဒီရမျိုးရောမရှိနိုင်ဘူးလား။ဦးမျိုးမြင့်ရဲ့သဘောထားဆွေးနွေးပါအောင်ခင်ဗျ။
ဒါကြောင့်ကျွန်တော်ကတော့ပြောသလိုပါဗျာအဓိကပြဿနာကပေါ့ဗျာစစ်သားဆိုတာအမိန်နာခံရတယ်ဟာဟိုအမိန်နာခံမှုဖြစ်ရင်စစ်တယ်လို့မရဘူးဗျာစစ်ဘုံရောစစ်သားရောနှစ်အောင်လုံးကယောက်ျားတွေပဲဗျာလက်ထဲမှာလည်းတနတ်တွေနဲ့ဆွဲခြေရင်းစစ်မြေပြင်မှာပေါ့ဗျာစစ်ဘုံကတပ်မှုကတပ်သားကိုအမိန်ပြလို့တေးဆိုသေးတိုက်ဆိုတိုက်ဖြစ်ရတယ်ဗျာအမိန်နဲ့ချုပ်လောင်တာဗျာဒါပေမဲ့လို့အမိန်နာခံကိုဘယ်လိုလုပ်မလဲဆိုတဲ့နီလန်းပေါ့ဗျာအခုလုပ်နေတဲ့နီလန်းအမိန်နာခံကိုလုပ်တဲ့နီလန်းဆိုတာတဲ့ပေါ့ဗျာကြီးနိုင်ငယ်ညှင်းမှုကတရားမျှတတယ်ဆိုတာမျိုးစနစ်တကျသင်ပေးတဲ့ပုံစံဖြစ်လာတယ်ဗျာအခုနောက်တစ်ခုကျွန်တော်တို့တွေးရမှာကစစ်သားဆိုတာကလည်းဘယ်နိုင်ငံမှာဖြစ်ဖြစ်စစ်သားဆိုတာကလည်းယူနီဖောင်းဝတ်တဲ့နိုင်ငံသားဗျာအဲ့တော့နိုင်ငံသားတယောက်ရဲ့အခွင့်အရေးတွေရပ်ပန်ခွင့်တွေသူ့မှာရှိတယ်လို့ပေါ့ဗျာစောင့်စည်းရမယ့်ကျင့်ဝတ်တွေတိက္ခာတွေပေါ့တာဝန်ဝတ္တရားတွေလည်းသူ့မှာရှိတယ်ဗျာကျွန်တော်တို့ကတက်မလို့အဲ့ဒါတွေသင်ပေးရမှာနောက်တစ်ခုကတက်တွင်းဒီမိုကရေစီစိတ်သုံးမှုပေါ့ဗျာတက်တွင်းဒီမိုကရေစီစိတ်သုံးလာတဲ့ခါကျတော့ကြီးနိုင်ငံရင်းမှုတွေမတရားမှုတွေခုနကလိုမများတာမှုတွေတမှုတွေအထင်အရလုပ်မှုတွေအဲ့ဒါတွေကအခုလိုဖြစ်တင်ဖြစ်လာတာဗျ။အဲ့တော့အောက်ခြေတူအနေနဲ့ကတက်တွင်းဒီမိုကရေစီပုံစံရတင်ပြခွင့်တွေရှိတယ်အရေးဆိုပိုင်ခွင့်တွေရှိတယ်ဆိုသလိုပေါ့ဗျာ။အောက်ကနေအဲ့လိုတင်ပြလာတဲ့ဟိုအရေးဆိုလာတဲ့ဆိုလို့ရှိရင်လည်းအထက်တမှုစစ်စစ်နေရနေပြီးတော့အလေးနဲ့ပေါ့ဗျာစစ်စစ်ပြီးသုံးသပ်တာဈာဝင်ဖြန့်ပြပေးတာအရေးယူဆောင်ရွက်ပေးတာအဲ့လိုမျိုးတွေလုပ်ရမှာဗျာ။အဲ့လိုမျိုးတွေမလုပ်နိုင်မယ်နဲ့ကတော့တက်တွင်းဒီမိုကရေစီရှင်သာအောင်မလုပ်နိုင်မယ်နဲ့ကတော့အခုဖြစ်တယ်ဖြစ်နေနေရဆက်ဖြစ်နေမှာဗျာဥပမာဆိုပါတော့ဗျာမနစ်ကဆိုလဲဆေးတက်ကတမှုတယောက်ကတက်ခဲ့ကကင်းကိုသွားဆစ်ဆေးတယ်ဗျာဆစ်ဆေးတဲ့အချိန်မှာဟိုတက်ပြေးတယောက်ကိုပြောတဲ့စကားဗျာတမှုဆရာဝန်တယောက်ကပါဇက်ကနေမကြောက်မမနာတာတွေပြောတာမျိုးတွေဗျာနောက်တစ်ခုဗီဒီယိုဖိုင်တစ်ခုလဲမနစ်ကတက်တယ်ဗျာ DSA မှာစီနီယာအတန်းသားတွေကဂျူနီယာအတန်းသားတွေကိုနိုင်တင်တာအဲ့တော့တက်တွင်းဒီမိုကရေစီမရှင်းတန်းလို့ရေးပေါ့ဗျာအဲ့ဒါတွေကဆက်ဖြစ်နေမှာဗျာအဲ့တော့မဖြစ်အောင်ဆိုလို့ရှိရင်တက်တွင်းဒီမိုကရေစီရှင်းတာကိုကျွန်တော်တို့ကလုပ်ပေးဖို့လိုတယ်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါအခုကျွန်တော်တို့ဆွေးနွေးပွဲအတွက်ဒီတက်မလို့အရာရှိငယ်တယောက်လဲကျွန်တော်တို့ဆွေးနွေးပွဲမှာပါဝင်ဖို့ကျွန်တော်တို့ဆက်သွယ်ထားတာရှိပါတယ်ကိုအောင်မှာကိုအောင်ရဲ့သဘောထားကိုလည်းကျွန်တော်ကြားချင်ပါတယ်အခုဒီလိုပြဿနာမျိုးတွေကတက်တွင်းမှာဘလောက်ထိကြေကြေမြတ်မြတ်နည်းနည်းရှင်းရှင်းဖြစ်နေသလဲခင်ဗျာ
ဟုတ်ကဲ့ဟိုဒီတော့ပြောကြတာလည်းအထင်ကြီးရတယ်ပေါ့နော်အခုနောက်ပိုင်းတော့အထက်ကလည်းကြီးကျက်မှုတွေလည်းအလိုမျိုးအဲ့လိုအလိုမျိုးတို့ပြရှိပြီးအလိုမျိုးပြပြရပါမယ်ဒီလိုဆိုလို့ရှိရင်တော့အရေးကြီးပါတာနဲ့အရင်တော့တော့မဆိုးတော့ဘူးဗျဒါနဲ့ဘဝကြီးပါရောက်တော့လည်းမရှိဘူးဒီနေ့တော့ပါတော့ရှိသေးတယ်ပေါ့အဲ့တော့အောက်ကဒီကလည်းအလိုဒရင်မပို့ရဘူးပေါ့လေဒရင်ပို့ရင်ဒီထက်ပို့ပြီးတော့အပြစ်တွေဆေးလာမယ်ဆိုပြီးတော့အလိုကြီးခံတော့ကျတော့အထက်ကလည်းလိုက်တဲ့ဒီမှာတော့ပေါ့အခုလိုအဖြစ်မျိုးတွေကတော့ကြည့်ရရှိရအရင်တော့ပြင်ရတော့ဘူးပေါ့ကျွန်တော်လက်တွေ့ရတော့ကျွန်တော်တို့အရင်တော့တော်ဒီဘက်ကိုတော်ကြီးနဲ့ကျန်းပါလား
ဟုတ်ကဲ့ကျေးဇူးပါအခုကျွန်တော်တို့တော်တာရှင်တချို့ပေးထားတဲ့တော်တာရှင်တချို့ပေးထားတဲ့ပေးစာတွေလည်းကျွန်တော်ကြားထဲမှာဖော်ပြပေးချင်ပါတယ် VOA ပြည်သက်တက်မတော်သားဟောင်းတူဆိုပြီးပေးပို့ထားတဲ့စာစံဖြစ်ပါတယ်ကျေးဇူးပြုပြီးတော့နန်းလောင်ဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့ပါရှင်
ကျွန်တော်ကတမတော်ထဲကို1982ခုနှစ်ကနေ1999ခုနှစ်ထိ19နှစ်ကြာတာဝန်ထမ်းဆောင်ပြီးတခြားအဆင့်ကနေဗိုလ်ကြီးအဆင့်ထိတာဝန်ထမ်းဆောင်ခဲ့ပါတယ်။တင်းတွေမှာတမတော်စစ်တင်နှန်းကြောင့်တခုမှာအရာရှိငယ်တွေကတခြားတင်နှန်းသားတွေကိုလူမဆန်စွာထိုးကျိတ်နေတာကိုကြည်လိုက်ရတော့ကျွန်တော်မနာကိုပြောရရင်အသက်တောင်းမှမရှူမိပဲနဲ့အော်နေပြီးတော့စိုးရင်ထိတ်လန့်မိတယ်တဲ့။ကျွန်တော်မိထီလာလက်ကျင်ရေးသုံးပါအခြေခံတတ်တာတည်တင်နှန်း6လတက်ခဲ့ရပါတယ်။တစ်ကြိမ်တစ်ခါမှဒီလိုမျိုးမခံခဲ့ရပါဘူး။ဘယ်အရာရှိကြီးဆရာကြီးဆရာတွေကမှလည်းဒါမျိုးမလုပ်ဘူး။စီရေးပြမရင်တူးချင်းမရင်တူးချင်းဆယ်ကြိမ်ထက်ပိုမများတဲ့ဒိုက်ထိုးကျွန်းထိုးဖားခုံကွင်းပတ်ပြေးအဖွဲလိုက်မရင်တော့အဖွဲလိုက်အပြစ်ပေးတယ်။အဖွဲလိုက်မရင်တတ်စုတစုလုံးလက်ထောက်မောက်ခိုင်းပြီးတော့တခါတလေတစ်ကြိမ်ထက်မပိုတဲ့ဒုံနဲ့ဆရာကြီးကရိုက်တယ်။ကျွန်တော်တို့တစ်ကြိမ်အရိုက်ခံရဖူးပါတယ်။စစ်သားနဲ့အပြစ်ပေးခံရတယ်ဆိုတာကတော့မဆန်းပါဘူး။အမိန်နာခံမှုဆိုတာအစကတည်းကအမိန်နဲ့လောက်ရတာပါ။ဒီလောက်ကြီးအပြစ်ပေးတာကတော့19နှစ်တာတက်မတော်ထဲမှာတာဝန်ထမ်းဆောင်ခဲ့တာ။တက်တာဘဝဆရာဘဝအရာရှိဘဝမှာကိုယ်တိုင်လည်းမလုပ်ဘူး။ခံလည်းမခံခဲ့ရဘူး။ဒီလောက်ရက်ကအပြစ်ပေးတာမဟုတ်ဘူး။လူမဆန်စွာနှိပ်စက်တာတက်မတော်ဂုံတိတ်ခါနဲ့အနာဂတ်အတွက်ထိရောက်စွာအရေးယူရမယ်။ဒီလိုလူမျိုးတွေတက်မတော်ထဲမှာလုံးဝမထားသင့်ဘူး။ဒါမျိုးကရဲတွေမှာလည်းရှိတယ်။ရက်ကွက်ထဲမှာရှိတဲ့ရန်ကုန်တိုင်းရဲတပ်ရင်းတရင်ကရဲတပ်သားနဲ့တခြားပါလာတဲ့ရဲနှစ်ယောက်ကသူတို့အမေတွေနဲ့2012ခုနှစ်ကျွန်တော်စီကိုလာပြီးတော့တပ်ခွဲမှုကရဲတပ်သားတွေအပြစ်လုပ်ရင်လက်ထောက်မောက်ခိုင်းပြီးကြံရဲတပ်သားတွေကိုလူစိတ်ရိုက်ခိုင်းတယ်။အချင်းချင်းညာပြီးတော့ဖြစ်ဖြစ်ရိုက်ရင်နမူနာအရိုက်ခံရတယ်။ဒါကြောင့်အရိုက်မခံရအောင်တအားရိုက်ရတယ်လို့ဆိုပြီးမခံနိုင်လို့လာအကူအညီတောင်းပါတယ်။ကျွန်တော်လဲလှုပ်ထုံလုံနေတဲ့အတိုင်းအကြံပေးလိုက်ပါရယ်ဒါပေမဲ့အဲ့ဒီရဲတပ်သားကတရားဝင်တိုင်ကြားခြင်းမလုပ်တော့တရားဝင်တိုင်ကြားခြင်းမလုပ်တော့ဘဲနဲ့2012ခုနှစ်ထဲမှာပဲရဲတပ်ရင်ကနေပြေးလာပြီးဒီနေ့အထိမိဘရှိရာရက်ွက်မှာမနေရတော့ဘဲနဲ့ရဲပြေးပွားနဲ့ဖြစ်နေရပါတယ်တဲ့ဒါကြောင့်ဒီလိုရိုက်နဲ့ထိုးကျိတ်ခြင်းဟာအပြစ်ပေးခြင်းမဟုတ်ဘဲနှိပ်စက်ခြင်းလူသားမဆန်ခြင်းဖြစ်ပါကြောင်းဆိုနေအပ်ပါတယ်လို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါခင်ဗျအခုဖြစ်သွားတဲ့ကိစ္စကတော့ဒီတက်နံပဲထိခဲ့တဲ့ကိစ္စဆိုတော့တစုံတရာအပြစ်ပေးအရေးယူရည်လည်းရှိလိမ့်မယ်လို့ထင်ပါတယ်နောက်တစ်ခုကအခုဟိုဆိုးဝကိုရံရောတက်မလို့ကိုရံရောအပြောင်းလဲလုံးမယ်ဆိုပြီးတော့ဂရီပေးထားရည်လည်းရှိပါတယ်ဒါမှမဟုတ်အရေးယူရည်ဆိုရင်တော့မှလူလူအနေနဲ့သိနိုင်တဲ့အခွင့်အလမ်းရှိပါမလားတိရောတိဝင်မရှိနိုင်ဘူးလားဆရာဦးစီစီအောင်မြင့်သဘောထားဆွေးနွေးပြပါဦးခင်ဗျအ
ဲဒီရေးပတ်တဲ့တော့အခုဆိုကျေကျေလေးဖြစ်သွားပြီးတဲ့ခါကျတော့ပြည်သူတွေသိခွင့်ရှိပါတယ်တက်မလို့ကကနော်လို့ဘုရားဥစ္စာပေါ့ဘုရားမူကြီးမြောင်းလိုက်ပြောသလိုပေါ့တဲ့နဲ့အာမီအဖြစ်ကိုတိဆောက်နေတယ်ဆိုရင်တော့အဲဒီလိုပြဿနာတွေကဒီလိုရှိခဲ့ပါတယ်ဒါကြောင့်မလို့ကျွန်တော်တို့ဒီလိုမျိုးတမတော်ကိုတိဆောက်တာလေပြောင်းလဲပြီးတော့တိဆောက်နေပါတယ်ဆိုတဲ့ဥစ္စာဟိုပြောခွင့်ရှိပါတယ်တကယ်လဲအဲ့ဒီတိုင်းကိုပြောင်းလဲပြီးတော့တိဆောက်မှသာအနာဂတ်မှာတကယ်ကိုဟိုတိုက်ခိုက်စွန့်ရည်ရှိတဲ့အချုပ်ချာအာဏာကိုဟိုကာကွယ်နိုင်စွမ်းရှိတဲ့ဒီမူကြီးစနစ်နဲ့အရှင်ဟိုအရှင်ပြည်ချုံးမွေလိုက်လို့ရှိတဲ့တမတော်ဖြစ်မယ်လို့ကျွန်တော်ကတော့ထင်ပါတယ်
ဟုတ်ကဲ့ဦးဆရာဦးမျိုးမြင့်သဘောထားအောင်ခင်ဗျကျွန်တော်တို့အခုဒီကိစ္စရဲ့ပတ်သက်လို့တစုံတရာအရေးယူရပြပေးရဆိုရင်တော့မှလူလူအနေနဲ့တိခွင့်မရှိနိုင်ဘူးလား
ဟုတ်ကဲ့မနေ့ကကျွန်တော်မြောက်ပြည်သတင်းတစ်ခုမှတွေ့လိုက်တယ်ဗျာအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပေါ့ဗျာတက်ကနေပြီးတော့တက်ကစစ်ဥပဒေချုပ်ပေါ့ဗျာလက်ထောက်စစ်ဥပဒေချုပ်ဆိုလားမသိပါဘူးသူကလည်းသွားပြီးတော့စုံစမ်းစစ်ဆေးနေတဲ့အရေးယူနေတဲ့အပြစ်ပေးမယ်လို့ဆိုတယ်ပေါ့ဒါကောင်းတဲ့လက္ခဏာပေါ့ဒါကြိုလဲကြိုဆိုရမှာပါဒါပေမဲ့လို့အခုကတက်တွင်းကိစ္စဗျာတက်တွင်းမှာဖြစ်တဲ့ကိစ္စဆိုတော့တက်တွင်းမှာဖြစ်တယ်ပေါ့ဗျာစစ်ခုံရုံးပေါ့ဗျာအဲ့ဒါတွေပဲသုံးဖြတ်ပါဗျာအဲ့တော့အရက်ဘက်ကလူမှုအနေနဲ့ပေါ့ဗျာဒီခုံရုံးမှာသွားပြီးနားထောင်တာတို့ပြည်ခွင့်ရဖို့တောင်းဆိုတာတို့မီဒီယာသမားတွေသွားဖို့ဒါတွေကတော့မဖြစ်နိုင်ဘူးဗျာဖြစ်လည်းမဖြစ်အပ်ဘူးပေါ့ဗျာရလည်းမရနိုင်ဘူးပေါ့ဗျာအဲ့တော့စစ်တက်တွင်းမှာဖြစ်တဲ့ကိစ္စဒါပေမဲ့တရားစီရင်ပြီးသွားပြီးစစ်တက်တဲ့ကကုတ်မာရှယ်နဲ့ပေါ့ဗျာတရားစီရင်ပြီးသွားပြီဆိုတဲ့အခါကျရတော့ဘလို့စီရင်ခဲ့တယ်ဒီကိစ္စနဲ့ပတ်သက်ပြီးကျူးလွန်သူတွေအတွက်ဘလို့တွေလုပ်ခဲ့တယ်တရားရုံးရဲ့ process တွေကဘလို့တွေပါဆိုတော့တူတူကိုပေါ့ဗျာ
ဟုတ်ကဲ့
တမတော်အနေနဲ့တော့ထုတ်ပြတင်တယ်လို့တော့ကျွန်တော်ထင်တယ်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါခင်ဗျာပါဝင်ဆွေးနွေးပေးခဲ့တဲ့ဦးမျိုးမြင့်ဆရာဦးစီသူအောင်မြင့်နဲ့တခြားပါဝင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေအားလုံးကျေးဇူးတင်ပါခင်ဗျာ
အင်္ဂါနေ့ညတိုက်ရိုက်လီလိုင်းအစီအစဉ်ကိုကိုအောင်နှင်းဦးကတင်ဆက်ခဲ့တာပါထုတ်လုပ်သူကကိုရန်နိုင်ဖြစ်ပါရဲ့ရှင်ဗုဒ္ဓဘုနေ့နေ့နဲ့ခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုသောရရှင်နေနားဆင်နေကြတာပါအမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။လွတ်လပ်မှုဆိုတာကိုကိုလိုရာရှိတော့ကအဓိပ္ပာယ်အမျိုးမျိုးဖွင့်ဆိုနိုင်ပါတယ်။တကယ်တော့လွတ်လပ်မှုဆိုတာဟာမိမိရဲ့ယူဆချက်ကိုဥပဒေကြောင့်အရာအေးယူခံရမှာစိုးရင်စရာမလိုဘဲဖော်ထုတ်နိုင်ခွင့်။ဒါမှမဟုတ်သူများစိတ်တိုင်းကြတာမကြတာကိုကြည့်စရာမလိုဘဲဖော်ပြနိုင်ခြင်းပဲဖြစ်ပါတယ်။အကျယ်ပြန့်စုံအဓိပ္ပာယ်ဖွင့်ရမယ်ဆိုရင်တော့ နိုင်ငံရေးအခွင့်အရေးနိုင်ငံသားရပိုင်ခွင့်တွေကိုသုဘဝသုအဆိုင်ဝိုင်းအနာဂတ်အတွက်ထိရောက်မှုရှိအောင်ဆောင်ရွက်နိုင်ခြင်းပဲဖြစ်ပါတယ်။ဒီလွတ်လပ်မှုတွေဟာအခုခါဆုတ်ယုတ်လာနေပါတယ်။ဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုင်ရာနိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ Freedom House ရဲ့မကြာသေးခင်ကထုတ်ပြန်လိုက်တဲ့အစီရင်ခံစာအရကမ္ဘာနိုင်ငံပေါင်း195နိုင်ငံနဲ့86နိုင်ငံမှာပဲလွတ်လပ်မှုရှိပါတယ်။59နိုင်ငံမှာလွတ်လပ်မှုဟာတစ်ဝက်တစ်ပြက်သာရှိပြီးကျန်နိုင်ငံပေါင်း50မှာလွတ်လပ်မှုကင်းမဲ့နေပါတယ်။ကမ္ဘာပေါ်မှာဒီမိုကရေစီဘက်ကအလေးမသာဘူးဆိုတာကိုပြသလိုက်ခြင်းပဲဖြစ်ပါတယ်။ကျူနီးရှားနိုင်ငံကတော့ချွင်းချက်ပါ။လက်ဘနန်နိုင်ငံမှာပြည်တွင်းစစ်မီးတောက်လောင်တဲ့နှစ်ပေါင်း40အချိန်ကစပြီးလွတ်လပ်မှုထွန်းကားခဲ့တဲ့ပထမအ우ဆုံးအာရဗ်နိုင်ငံဖြစ်ပါတယ်။အခြားတစ်ဖက်မှာတော့ဒေသတွင်းအစိမ်းအဝါကြီးမားပြီးချမ်းသာကြွယ်ဝတဲ့နိုင်ငံကြီးတချို့ဟာနောက်ပြန်ဆုံးနေကြတာပါ။အနာပြအုပ်ချုပ်တဲ့အစိုးရတွေဟာနိုင်ငံရေးနဲ့နိုင်ငံသားအခွင့်အရေးလှုပ်ရှားဆောင်ရွက်မှုတွေကိုထိန်းချုပ်ဖို့ဝေဖန်တာတွေကိုချိုးနှိမ်ဖို့ journalist တွေ blogger တွေကိုပိတ်ဆို့ဖို့လူနည်းစုတွေအခွင့်အရေးတောင်းဆိုမှုကိုနှိမ့်ကွပ်ဖို့နီလန်သစ်မျိုးစုံရှာဖွေအသုံးပြုနေကြပါတယ်။တချို့ကလည်းရွေးကောက်ပွဲကိုမသမာတဲ့နည်းရုံနဲ့ပြုလုပ်ပြီးအနာတီမြဲရေးလုပ်နေကြပါတယ်။နိုင်ငံများစွာတို့မှာ internet ထိန်းချုပ်ဖို့လူပုဂ္ဂိုလ်လွတ်လပ်မှုကိုကန့်သတ်ဖို့ပိုလှုပ်လာနေကြတာပါ။ဒီမိုကရေစီနိုင်ငံတချို့လည်းအကြမ်းဖက်အုပ်စုတွေရဲ့အန္တရာယ်ကြောင့်လူမျိုးကြားတွေအပေါ်နှီးမျိုးစုံနဲ့ကန့်သတ်မှုတွေလှုပ်လာပါတယ်။အထူးသဖြင့်ဆီးရီးယားပြည်တွင်းစစ်ကြောင့်ဒုက္ခသည်များအဆက်မတန်ဝင်လာတဲ့အတွက်လည်းဒီလိုလှုပ်ကြတာဖြစ်ပါတယ်။တကယ်တော့ရေဒိုပြဿနာပြည်လည်အောင်ဆိုပြီးနိုင်ငံသားတွေရဲ့လွတ်လပ်မှုကိုအစိုးရကပိတ်ပင်တဲ့လှုပ်ရဟာပြဿနာကိုရေရှည်မှာပိုဆိုးလာစေနိုင်ပါတယ်။ဖိနှိပ်ချုပ်ချယ်တဲ့ဆိုတာဟာအစွမ်းအစားနဲ့ဖန်တီးနိုင်စွမ်းကိုရိုက်ချိုးလိုက်တာဖြစ်ပါတယ်။ညိုလင်းချက်ကင်းမဲ့စေပါတယ်။ဒါကြောင့်စီးပွားဖွံ့ဖြိုးမှုနဲ့ယဉ်ကျေးမှုစင်တန်ရေးကိုဖျက်ဆီးလိုက်သလိုဖြစ်စေပါတယ်။စက်တင်ဘာလတုန်းကကုလသမဂ္ဂအထွေထွေညီလာခံမှာသမ္မတဥပမာပြောခဲ့သလိုဖိနှိပ်ချုပ်ချယ်မှုဟာနိုင်ငံတွေအတွက်လူမှုရေးပေါင်းစည်းညီညွတ်ရေးအောင်မြင်မှုကိုအပြည့်အဝမရောက်နိုင်ပါဘူးရခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင
်အခုနားဆင်ကြရတာကတော့ American အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်ဗုဒ္ဓဖူးနေ့နနေခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်နေကြတာပါအခုတော့သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြမှာပါရှင
် American ပြည်တော်စုသမရရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီနဲ့ရီပပလီကန်ပါတီတွေကိုကိုစားပြုဝင်ရောက်အရွေးခံကြမယ်သမရကိုယ်စားလှယ်လောင်းတွေကိုရွေးချယ်ဖို့အတွက်ဥဆောင်ပြုလုပ်တဲ့ပါတီတွေရွေးချယ်မှုတွေမှာမဲပေးကြဖို့နယူးဟမ်ရှိုင်းပြည်နယ်သားတွေဟာအင်္ဂါနေ့ကလူတန်းရှိကြီးကြားမှာစောင့်ဆိုင်းမဲပေးခဲ့ကြရပါတယ်မဲယုံတွေဟာမကြာခင်မိနစ်ပိုင်းအတွင်းမှာပိတ်တော်မှာဖြစ်ပေမဲ့အခုချိန်ထိလူတန်းရှိကြီးဟာမဲယုံအပြင်မှာရှိနေကြတော့ဖြစ်ပါတယ်အခုချိန်ထိတပိုင်းတစားထွက်ပေါ်လာတဲ့ရလဒ်တီအရာကတော့ Democratic Party ဘက်မှာအစောပိုင်းကတည်းကဥဆောင်နေခဲ့တဲ့အထက်လွှတ်တော်အမဘန်နီဆန်ဒါစ်ကနိုင်ငံခြားရေးဝန်ကြီးဟောင်းဟယ်လရီကလင်တန်တဲ့ထိတ်ကဥဆောင်နေပြီးတော့ Republican Party ဘက်မှာတော့ငိုမူလကထိတ်မှဥဆောင်နေတဲ့ Donald Trump, John Kasich နဲ့ဒီ Ted Cruz တို့သုံးဦးဟာထိတ်မှ၃မဲတိုက်နေတယ်လို့သိရပါတယ်။မဲယုံတွေကိုမနေ့၁၇နှစ်ကနေညနေ9နာရီအကြာဖွင့်ရမှာဖြစ်ပေမဲ့လည်းအခုအချိန်ထိမဲယုံတွေကိုဆက်ပွင့်ပေးထားတော့ဖြစ်ပါတယ်နယူးဟမ်ရှိုင်းပြည်နယ်တာဝန်ရှိသူတွေရဲ့အဆိုအရကတော့အခုမဲပေးတဲ့အရေးအတွက်ဟာအမတန်များတယ်လို့ဆိုပါတယ်မြောက်ကိုရီးယားနိုင်ငံဟာပြန်လည်လက်ပတ်နေပြီဖြစ်တဲ့နျူကလ িয়ার ဓာတ်ပေါင်းမှုကနေပလူတိုနီယံတွေမကြခင်သတင်းပတ်အတွဲမှာစုဆောင်းနိုင်မှာဖြစ်တဲ့အတွက်နျူကလ িয়ার လက်နက်တည်ဆောက်ဖို့အတွက်လောင်စာဖြည့်ပေးနေတယ်လို့ဖြစ်နေတယ်လို့အမေရိကန်ထောက်လိုင်းအေဂျင်စီအကြီးအကဲကလွှတ်တော်အမတ်တွေကိုသတိပေးပြောကြားလိုက်ပါတယ်
တဲ့ရင်ချုပ်ကိုကိုစော်ဝင်းလိုင်ကပြောပြသွားတာပါဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရေးမှုကတော့ဥဆံမိုးဝေဖြစ်ပါတယ်အင်ဂျင်နီယာကတော့အိုက်ဒင်ဦးတကူပါရှင် VOE မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေ့နဲ့ခင်အစည်းအဝေးကိုနားဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ညနေခင်းအစည်းအဝေးကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီမှာဆက်လက်ထုတ်လွှင့်မှာပါရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.